Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်မေလ3ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51ပထမနာရီဝက်မှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါပါရှင်။ကျမခွန်ယူပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ကျမကတော့ဆုံးမြတ်ပါပါရှင်အိန္ဒိယနိုင်ငံချေဘက်ကန်ဒေတာကိုအင်အားပြင်းမုန်တိုင်းဝင်ရောက်တိုက်ခတ်လို့နှစ်ယောက်သေဆုံးသွားပါတယ်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်ခွင့်တိုးတက်ရေးအခမ်းအနားတွေကိုကမ္ဘာတဝန်ကျင်းပနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ချိန်ညားပေးပါမယ်ရှင်
အခုညနေပြင်ဆက်ပြီးတော့နားဆင်ရမယ့်သတင်းလာတွေထဲမှာတော့မြန်မာနိုင်ငံကို၃ရက်ခီးစဉ်နဲ့ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဌာနအမြန်တွင်ဝင်ကဒေါက်တာဆန်းစုကြည်ပါဝင်ကာကွယ်ရေးနဲ့နိုင်ငံတကာဆက်ဆံရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်
။ Chief among those of course is the situation in Rakhine, a problem with deep roots and I made clear to the state councilor and other government officials that it's the responsibility of their government.
ရခိုင်ရေးပါဝင်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းနှာစင်ကြရမှာပါရှင်။မြမတက်မြော်ကထိန်းသိမ်းထားတဲ့ရသေးတော်မျိုးနယ်တွေကရွာသားတွေနဲ့120ကိုပြန်လွတ်ပေးလိုက်ပြီလို့ဆိုပါတယ်။စစ်တိုင်း5ခုမှာ4လတာအပြည့်ရက်ကာလအတွင်းရင်ဆိုင်တိုက်ပွဲအကြိမ်အရေအတွက်တင်နေတူတက်တန်းထပ်တိုးလိုက်တဲ့2လတာအပြည့်ရက်ကာလအတွင်းမှာအပြည့်ရက်ရေးလက်မှတ်ထိုးနိုင်အောင်ဆွေးနွေးကြမယ်ဆိုတဲ့သတင်းစာရှင်းလင်းပွဲနဲ့ရခိုင်ပြည်နယ်စစ်တွေအခြေစိုက်သတင်းဌာနကိုတော့မတရားတင်တဲ့ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားတယ်ဆိုတဲ့တဲ့ဘာကိုလည်းနားဆင်ကြရမှာပါအခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်အိန္ဒိယနိုင်ငံရှိဘက်ကန်ယိုဒန်ကောရတပြည်နယ်ကိုဒီကနေ့မနေ့ပိုင်းကဝင်ရောက်တိုက်ခတ်တဲ့အေအာပြင်းဖန်နီဆိုက်ကလုန်းမုန်တိုင်းကြောင့်ပူရီမြို့နယ်တခြားအရှေ့ချမ်းပြည်နယ်တွေမှာတော်တော်များများထိခိုက်ပျက်စီးခဲ့ပါတယ်လေတိုက်နှုံတနအီကိုမိုင်120ကျော်နှုံနဲ့ပူရီမြို့ကိုဝင်တိုက်ခဲ့တဲ့မုန်တိုင်းကြောင့်အစာဦးခေါင်မိုးတွေလန်ထွက်တစ်ပင်တွေလဲကျခဲ့ပါတယ်အရိတပြည်နယ်မှာလဲကျတဲ့တစ်ပင်ပြီးလို့နှစ်ယောက်သေဆုံးသွားတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။မုံတိုင်းထံလွတ်အောင်လို့ကာယိုရန်ဒေသမြေနှိမ်ပိုင်းမှာနေထိုင်သူတန်းကျော်ယာယီဒုက္ခသည်စခန်း4000လောက်မှာပြောင်းရွှေ့ခိုးလုံနေကြတယ်လို့အိန္ဒိယသဘာဝဘေးဒဏ်တုံ့ပြန်ရေးဌာနကပြောပါတယ်။ဖန်နီဆိုက်ကလုန်းမုန်တိုင်းကိုအင်အားပြင်းအဆင့်4မုန်တိုင်းအဖြစ်နဲ့ Tropical Storm Risk မုန်တိုင်းလေးလာရေးအဖွဲ့ကသတ်မှတ်ထားပါတယ်။မုန်တိုင်းကြောင့်အိန္ဒိယနိုင်ငံအရှေ့ဘက်ပိုင်းကအဓိကစိတ်ကားနှစ်ခုကိုလည်းပိတ်ထားပါတယ်။အရိတပြည်နယ်မြို့တော်Bushban Nashwa လေစိတ်နဲ့ Kolkata လေစိတ်တို့ကိုလည်းတောက်ကြနေညပိုင်းအထိပိတ်ထားတယ်လို့အိန္ဒိယလေကြောင်းပြန်တမ်းရေးတာဝန်ရှိသူတွေကပြောပါတယ်။အခုနှစ်ပိုင်းနေအတွင်းအိန္ဒိယမှာတိုက်ခတ်တဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်တဲ့ Fani Cyclone မုန်တိုင်းဟာအနောက်ဘင်္ဂလားပြည်နယ်ဘက်ကနေ Bangladesh နိုင်ငံဘက်ကိုရွှေ့သွားနေတာနဲ့အတူတဖြည်းဖြည်းအရှိန်လျှော့သွားတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်။အရိတပြည်နယ်ထဲမှာတော့ဒီနေ့တောက်ကြနေတစ်နေ့လုံးလေပြင်းတိုက်မှုတွေမိုးရွာသွန်းမှုတွေဆက်ရှိနေလိမ့်အောင်လည်းမဲလို့ခန့်မှန်းထားပါတယ်။
မိုဇမ်ဘစ်နိုင်ငံမြောက်ပိုင်းမှာကန်နက်ဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားပြီးတဲ့နောက်တန့်စင်တဲ့ရေမရရှိတာကြောင့်ကာလာဝမ်းရောဂါဖြစ်ပွားနေတယ်လို့မိုဇမ်ဘစ်အာဏာပိုင်တွေကကြေညာလိုက်ပါတယ်။အာဖရိကတိုက်ရှေ့ပိုင်းကမိုဇမ်ဘစ်နိုင်ငံကိုကန်နက်ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့တာတပတ်ကြာပြီးတဲ့နောက်ဝမ်းရောဂါဖြစ်ပွားမှုတရားစင်ကျော်ရှိတယ်လို့ဆိုပါတယ်။မုန်တိုင်းကြောင့်အုံအိမ်ဆုံးခွာထွက်ပြေးကြရတဲ့ကလေးငယ်ထောင်ပေါင်းများစွာကိုလူသားချင်းစာနာမှုအကူအညီတွေပေးနေတယ်လို့ကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်။မုန်တိုင်းကြောင့်သေဆုံးသူရေတွက်ဟာ42ယောက်ရှိခဲ့ပြီးမုန်တိုင်းနဲ့ဆက်ဆက်ပြီးနောက်ထပ်သေဆုံးမှုတွေမဖြစ်ရအောင်ကျမ၏ဝန်ထမ်းတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအပူတပင်းကြိုးပမ်းလှုပ်ဆောင်နေကြပါတယ်။မိုဇမ်ဘစ်နိုင်ငံအလယ်ပိုင်းကိုအီတိုင်းဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ပြီးသတင်းပတ်6ပတ်ကြာမှာကန်နက်ဆိုက်ကလုန်းမုန်တိုင်းမိုဇမ်ဘစ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။အဲဒီအီတိုင်းဆိုက်ကလုန်းမုန်တိုင်းကြောင့်မိုဇမ်ဘစ်မာလဝီနဲ့ဇင်ဘာဘွေနိုင်ငံတွေမှာလူ1000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ကြာရောက်တဲ့ကမ္ဘာတဝန်သတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်မှုတိုးတက်စေရေးအခမ်းအနားတွေကိုကမ္ဘာနိုင်ငံသေးသေးမှကျင်းပနေကြပါတယ်။အမုံစကားနဲ့အတူအယောင်သတင်းပြဿနာကိုအခုနှစ်မှာအထူးမီးမောင်းထိုးတင်ပြနေကြပါတယ်။ဒီမိုကရေစီစနစ်ခိုင်မာတိုးတက်စေဖို့အတွက်သတင်းလွတ်လပ်ခွင့်ဟာအရေးကြီးတယ်ဆိုတာကိုသတင်းသမားတွေကထောက်ပြနေကြပါတယ်။ကုလသမဂ္ဂ UNESCO ကကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ညီလာခံကိုတော့အီသီယိုးပီးယားနိုင်ငံအဒစ်စအဘာဘာမြို့တော်မှာဒီကနေ့ကျင်းပပါတယ်။ဇင်းတောက်တွေကိုဖမ်းဆီးထောင်ချတဲ့နေရာမှာနာမည်ဆိုးနဲ့ကြော်ကြခဲ့တဲ့အီသီယိုးပီးယားနိုင်ငံမှာဝန်ကြီးချုပ်တဲ့အဗီယာအာမက်2018ခုနှစ်မှာအာဏာရလာခဲ့ပြီးတဲ့နောက်ဖမ်းဆီးထားတဲ့ဇင်းတောက်တော်တော်များများကိုပြန်လွှတ်ပေးခဲ့ပါတယ်။လက်ရှိနိုင်ငံထဲမှာဖမ်းဆီးခံထားရတဲ့ဇင်းတောက်တွေမရှိသလိုဇင်းလုပ်ငန်းပိုင်းလည်းတိုးတက်လာတယ်လို့ဇင်းသမားများကာကွယ်ရေးကော်မတီ CPJ ကပြောပါတယ်။အရင်ပိတ်ထားတဲ့ website 260 ကိုပြန်ဖွင့်ပေးခဲ့တယ်လို့ပြည်ပမှာတင်ဆောင်နေရတဲ့သတင်းတောက်တွေလည်းနေအိမ်ပြန်နိုင်ကြပြီဖြစ်ပေမဲ့စိန်ခေါ်မှုတွေကတော့ရှိနေသေးတယ်လို့သတင်းလုံလန်းတွေကပြောပါတယ်။ UNESCO ကပေးတဲ့ဒီနှစ်အတွက်ဂီလာမိုကန်တို့သတင်းလွတ်လပ်ခွင့်ဆုကိုတော့မြန်မာနိုင်ငံမှာထောင်ချနေတဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကရရှိခဲ့ပါတယ်။အဒီစဘာဘာမြို့တော်မှာကျင်းပတဲ့အခမ်းအနားအတွင်းစုကိုစားလက်ခံယူခဲ့တဲ့ကိုဝါလုံးရဲ့ညီကိုသူရအောင်ကကိုဝါလုံးတို့ဟာမြန်မာနိုင်ငံရဲ့အပြောင်းလဲအပေါ်စိတ်သက်တက်ကြွစွာနဲ့သတင်းတောက်အလုပ်လုပ်ရင်းနဲ့ထောင်ချောက်စင်ဖမ်းဆီးခံခဲ့ရတာလို့ပြောကြားခဲ့ပါတယ်။သူတို့ပေါ်ချမှတ်ထားတဲ့ထောင်ဒဏ်ခုနှစ်နှစ်အတွက်အယူခံကိုတရားလွှတ်တော်ချုပ်ကမကြခင်ကပဲပယ်ချခဲ့ပါတယ်။သူတို့နှစ်ယောက်အပါအဝင်တခြားနိုင်ငံတွေမှာပျောက်ဆုံးနေဖမ်းဆီးခံနေရတဲ့သတင်းတောက်စုစုပေါင်း10ယောက်ရဲ့အမှုတွေကိုအရေးတကြီးကင်တွယ်ရမယ့်အမှုတွေအဖြစ်နဲ့ One Free Press Coalition အဖွဲ့ကမိမောင်းထိုးပြထားပါတယ်။
ကလသမဂ္ဂရလူသားချင်းစာနာမှုဆိုင်ရာလွတ်ထောက်အတွင်းမှုလဲမှုချုပ်လဲဖြစ်အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညီနာရေးမှုလဲဖြစ်တဲ့အဇူလာမူလာဟာမြန်မာနိုင်ငံကိုရေသတင်းပတ်ထဲတွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာဖြစ်နေတဲ့လူသားချင်းစာနာစရာအခြေအနေတွေကိုကိုယ်တွေ့သိမြင်နိုင်ဖို့မေလ9ရက်နေ့ကနေ15ရက်နေ့ထိတွားရောက်မဲ့ခီးစဉ်ဖြစ်တယ်လို့ကလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနာရေးရုံးကသတင်းထုတ်ပြန်ပါတယ်။လက်ရှိဖြစ်နေတဲ့ပြည်ပခါတွေရဲ့တက်ရောက်မှုတွေကိုလေ့လာပြီးအိုးရင်စွန့်ခွာခဲ့ရသူတွေနဲ့အန္တရာယ်ကြုံနိုင်တဲ့သူတွေအတွက်ရေရှည်ပဲလို့အကူအညီပေးနိုင်မယ်ဆိုတဲ့ကိစ္စတွေကိုခီးစဉ်အတွင်းမှာဆွေးနွေးမယ်လို့ပြောပါတယ်။လူသားချင်းစာနာစရာအကူအညီတွေပေးတဲ့နေရာမှာတိုးတက်မှုရှိစေရေးနဲ့မြန်မာနိုင်ငံအတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတဲ့နည်းလမ်းတွေကိုသက်ဆိုင်သူတွေနဲ့ဆွေးနွေးမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညီနိုင်ရေးမှူးအဆူလမူလာရဲ့ခီးစဉ်အတွင်းမှာလူသားချင်းစာနာစရာအကူအညီလိုအပ်နေသူတွေအစိုးရထိပ်တန်းတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေနဲ့တွဲဆုံမှုရှိသလိုကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကစစ်ရှောင်စခန်းတွေကိုလည်းတွားရောက်ဖို့ရှိတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အခုရှိစဉ်ဟာလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်အဆူလမူလာရဲ့ဒုတိယအချိန်မြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။သူဟာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာချင်းပမဲ့အာဆီယံနဲ့ကုလသမဂ္ဂအစင်းမြင့်တာဝန်ရှိသူများစီဝေဘတ်တက်ရောက်ပြီးတော့မြန်မာနိုင်ငံကိုလာမှာဖြစ်ပါတယ်ခင်ဗျာ။
အန္တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 1695 532 kHz 9300ညာ51 kHz 5885တို့ချင်းစနေတနင်္ဂနွေမှာ190 kHz 1595လေးတို့ထုတ်လွှင့်ပေးပါရစေ
။သစ္စာနေ့ညပဲအတွက်နိုင်ငံတကာသတင်းတွေကို VOA မြန်မာပိုင်းကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဗင်နီဇွဲလာကြားဖြတ်သမရအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကအစိုးရဝန်ထမ်းတွေကိုအထွေထွေသတိမှောက်ကြဖို့ဆော်ဩထားပေမဲ့ကာရာကတ်စ်မြို့တော်မှာဒီကနေ့အခြေအနေလောလောဆယ်တည်ငြိမ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့နီကိုလတ်စ်မာဒူရိုရာထူးကနေဆင်းပေးဖို့တောင်းဆိုဆန္ဒပြသူတွေနဲ့လူစုခွဲဖို့ကြိုးစားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားမှာပဋိပက္ခတွေဖြစ်ခဲ့ပါတယ်။သမရနီကိုလတ်စ်မာဒူရိုကိုထောက်ခံနေတဲ့စစ်တပ်ကိုပြည်သူတွေဘက်ပါဖို့အတွက်ဟွမ်ဂွိုက်ဒိုကတိုက်တွန်းထားပေမဲ့စစ်တပ်ခေါင်းဆောင်တွေကတော့မာဒူရိုအပေါ်ခိုင်ခိုင်မာမာဆက်လက်ထောက်ခံနေပုံရပါတယ်။စစ်တပ်အကြီးအကဲတွေရဲ့ထောက်ခံမှုကြရဲဆိုတာကိုချာတာရီနီကပြသတဲ့ပွဲမှာအာနာသိမ့်ဖို့ကြိုးစားသူတစ်စပေါက်မှန်သမျှကိုနှိမ်နှင်းဖို့မာဒူရိုကပြောကြားခဲ့ပါတယ်။ဆန္ဒပြသူတွေအနေနဲ့တရားဥပဒေစိုးမိုးမှုနဲ့ဖွဲ့စည်းပုံဥပဒေချိုးဖောက်မှုလိုကြီးလေးတဲ့အပြစ်မှုတွေနဲ့အရေးယူခံရမယ်လို့လည်းသူကပြောထားပါတယ်။တစ်ချိန်တည်းမှာပဲဒီဗင်နီဇွဲလာအရေးကိုသမ္မတဒေါ်နယ်ထရမ့်ကဝင်ရောက်ဖြေရှင်းဖို့အသင့်ဖြစ်နေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘလို့အခြေအနေမှာအမေရိကန်ကစီးရဲအရာဆောင်ရွက်မှလဲဆိုတာကိုတော့သမ္မတကရောနိုင်ငံသားရေးဝန်ကြီးကပါတိတိကျကျရှင်းလင်းပြောကြားခြင်းမရှိပါဘူး။
ထိုင်းနိုင်ငံမှာမေလ4ရက်နေ့ကနေ6ရက်နေ့ထိကျင်းပမယ်ထိုင်းပြည်ရဲ့မဟာဝဇီရလောင်ကောင်းရဲ့နန်တပ်ဘေးသိက္ခံပွဲအကျူအခမ်းအနားတွေကိုဘန်ကောက်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ်။နန်တပ်မဲ့ထိုင်းပြည်မဟာဝဇီရလောင်ကောင်းဟာဒီကနေ့မှာတော့အမျိုးဖျားကိုတွားရောက်ဖူးမြော်ခဲ့ပြီးတော့သူနဲ့အတူမိဖုရားစုတီတာလည်းပါလိုက်ပါသွားခဲ့ပါတယ်။ထိုင်းပြည်ရဲ့နာမည်ထွင်းထားတဲ့ရွှေကလပ်ကိုဘေးသိက္ခံပွဲမတိုင်ခင်ဒီကနေ့မှာပဲဘီရင်နန်တော်ကိုတည်ဆောင်လာခဲ့ကြပါတယ်။ထိုင်းပြည်ကြီးဘူမိပေါ်အတူလာတဲ့2016အောက်တိုဘာမှာနိုင်ရဆန်သွားပြီးတဲ့နောက်ရမမင်းဆက်ရဲ့ဆယ်ယောက်မြောက်ဘရင်ဖြစ်သားတော်ဝဇီရလောင်ကောင်းကစီးမင်းခံဘရင်စနစ်ရထီးနှက်ရရကိုဆက်ခံမှာဖြစ်ပါတယ်။ဒါထိုင်းနိုင်ငံမှာနှစ်ပေါင်း80နီးပါးအတွင်းမှာပထမဆုံးအချိန်ပြုလုပ်တဲ့နန်တပ်ပွဲအခမ်းအနားလည်းဖြစ်ပါတယ်။နန်တပ်ပွဲကိုဗုဒ္ဓဘာသာထုံးတမ်းအပြင်ဟိန္ဒူဗမဏထုံးတမ်းဆင်လာရပါကျင်းပသွားမှာဖြစ်ပါတယ်။နန္ဒဘိသိက်ခံပွဲကိုမေလ၄ရက်နေ့မှာကျင်းပမှာဖြစ်ပြီးတော့ဘရင်တစ်ကအများပြည်သူနဲ့နိုင်ငံသားဧည့်သည်တော်တွေကိုတော့မေလ၆ရက်နေ့မှာထွေးဆောင်မှာဖြစ်ပါတယ်။ အိမ်တွေကိုတော့တနိုင်ငံလုံးရုံးပိတ်ရက်အဖြစ်နဲ့သတ်မှတ်ထားပါတယ်။ဒီထိုင်းပြည်ကိုထောက်ခံတဲ့အနေနဲ့ထိုင်းနိုင်ငံမှာအခုဧပြီလကနေဘရင်ဦးဇီယာလောင်ကောင်းရဲ့မွေးနေ့ဇူလိုင်လကုန်တဲ့အထိထိုင်းပြည်သူတွေကိုတောင်းအရောင်ဖြစ်တဲ့အဝါရောင်ကိုဝတ်ဆင်ဖို့လဲနှုတ်ဆော်ထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ရဲ့အဖေတူမအီခွဲအကိုကင်ဂျွန်နမ်ကိုတပ်ဖြတ်မှုနဲ့တရားစွဲခံခဲ့ရတဲ့ဗီယက်နမ်အမျိုးသမီးဒိုရီယန်တီဟောင်းကိုအချင်းထောင်ကနေပြန်လွှတ်ပေးလိုက်ပါတယ်။မလေးရှားအချင်းထောင်ကနေဒီကနေ့အစောပိုင်းလွတ်လာတဲ့ဒိုရီယန်တီဟောင်းဟာဒီနေ့နောက်ပိုင်းမှာဗီယက်နမ်ကိုပြန်မှဖြစ်တယ်လို့သူရဲ့ရှင်းနေကပြောခဲ့ပါတယ်။အစိုးရရှင်းနေတွေဘက်ကလူတက်မှုနဲ့တရားစွဲတာကိုရုပ်သိမ်းပြီးတော့အဲ့ဒီစွဲချက်လောက်မကြီးလေးတဲ့ထိခိုက်နာကျင်စင်မှုဆိုတဲ့တိတ်အမှုနဲ့တရားစွဲခဲ့တာကိုသူမကအပြစ်ရှိကြောင်းဝန်ခံခဲ့ပါတယ်။သူ့ပေါ်ထောက်ပံ၃နှစ်နဲ့၄လချမှတ်ပြီးတော့အချင်းထောင်တွင်မှကောင်းမွန်စွာနေထိုင်တဲ့အတွက်ဆော်ပြီးတော့ပြန်လွှတ်ပေးခဲ့ပါတယ
်။မွန်နီယာပြန်ပေါ်အောင်ရေးသားပြောဆိုမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကအစ္စလမ်ကောင်းဆောင်လိုးဝက်ဖာခန်နဲ့ရာယင်ဝါဒီအလက်စ်ဂျွန်နဲ့တခြားလူတော်များများကို Facebook ဆာမျက်နှာသုံးစွဲကနေကိုမနေ့ကရုပ်သိမ်းလိုက်ပါတယ်။ကြံဖတ်မှုကိုလုံဆောင်တာကြောင့်အခုလိုရုပ်သိမ်းလိုက်တာလို့ Facebook ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်ခင်ဗျာ
။
တောက်ကြနေညာပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြသွားတာပါ။အခုသတင်းဆောင်ပါတွေကိုဇက်တိုက်နားဆင်ရပါမယ်ရှင်။မြန်မာနိုင်ငံကို၃ရက်ကြာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဌာနနိုင်ငံရေးရာဌာနကြီးအမြဲတမ်းအတွင်းဝင်ဒေးဗစ်ဟေးလ်ဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်ကာကွယ်ရေးဝန်ကြီးနိုင်ငံတကာဆက်ဆံရေးဝန်ကြီးတို့နဲ့တီးခြားစီတွေ့ဆုံပြီးမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဆိုင်တဲ့စိန်ခေါ်မှုတွေငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးချိုးဖောက်မှုတွေအောင်မြင်ရေးရခိုင်ပြည်နယ်နဲ့တခြားပြည်ပခန့်တွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေကလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအချက်တွေတွေကိုအကူအညီပေးရေးဖြည့်ဆည်းရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုတော့ကိုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခါတွေကူညီဖြည့်ဆည်းရေးနည်းလမ်းရှာဖွေဖို့မြန်မာနိုင်ငံကမေလ၁ရက်ကနေ၃ရက်နေ့ထိ၃ရက်ကြာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနနိုင်ငံရေးရာဌာနကြီးအမြဲတမ်းအတွဲဝင်ဒေးဗစ်ဟေးဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တဲ့အကြောင်းသတင်းတောက်တွေကိုတယ်လီဖုန်းကတဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။တွေ့ဆုံမှုအတွင်းအဓိကထားဆွေးနွေးပြခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့နိုင်ငံရေးရာဌာနကြီးအမြဲတမ်းအတွင်းဝင်ဒေးဗစ်ဟေးလ်ကအခုလိုရှင်းပြပါတယ
် The situation in Rakhine a problem with deep roots and I made clear to the state councilor and other government officials that it's the responsibility
ဒီခိုင်မီနယ်တွင်ဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့အမြင့်တွင်နေတဲ့အကြောင်းရင်းတွေကိုဆွေးနွေးပြပါတယ်ဝိညာဒုက္ခတွေဒီကုသဘောနဲ့ကိုနေရပြန်လာပြီးဂုံတိခါရှိရှိနေထိုင်နိုင်မဲ့အခွင့်အလမ်းတွေကိုမြန်မာဆိုရဘက်ကဖန်တီးပေးဖို့လိုအပ်တယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံစင်မှာရောတခြားအစိုးရအရာရှိတွေနဲ့တွေ့ဆုံစင်မှာပါကျွန်တော်ပြောကြားခဲ့ပါတယ်မြန်မာနာပိုင်ဒီဘက်ကအဲ့လိုအခြေအနေဖြစ်အောင်အခုချိန်ထိဖန်တီးမပေးနိုင်သေးပါဘူးဒီခိုင်ပြည်ဘက်ကမှတာဝန်ရှိသူတွေကိုဖော်ထုတ်ရေးယူနိုင်ရေးအတွက်တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့ကျွန်တော်တို့ဘက်ကတောင်းဆိုထားပါတယ်ဒါပြင်ရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေတွေမတိမငြိမ်ဖြစ်နေတာကြောင့်ဒုက္ခသည်တွေနေရာပြန်နိုင်ရေးအခက်အခဲရှိနေတဲ့ကိစ္စပေါ်မှာလည်းကျွန်တော်အထူးစိုးရိမ်ပူပန်မိပါတယ်ရခိုင်ပြည်နယ်ပါဝင်ကချင်နဲ့ရှမ်းပြည်နယ်တွင်းကပဋိပက္ခတွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေအတားအဆီးမရှိပေးခွင့်ပြုဖို့အတွက်လည်းကျွန်တော်မြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ
်။တွေ့ဆုံမှုအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်ကခိုင်ခိုင်မာမာထောက်ခံအားပေးနေတဲ့အကြောင်းစစ်မှန်တဲ့အရသာအစိုးရပေါ်ပေါ်ရေးကြိုးပမ်းနေတဲ့ကာလမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ခေါ်မှုတွေအတွက်လည်းအမေရိကန်ကဆက်လက်ကူညီပံ့ပိုးပေးသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရမပြနိုင်ပဲဖြစ်နေတဲ့အတွက်နိုင်ငံတစ်ခုတည်းအနေနဲ့အများဆုံးအကူအညီပေးနေတဲ့အမေရိကန်ကဒီလူတွေကိုဘလောက်ကြာကြာဆက်လက်အကူအညီပေးထားမလဲဆိုတော့ဒီနောက်တူဦးရဲ့မေးခွန်းကိုတော့သူကအခုလိုဖြေကြားခဲ့ပါတယ
် Well, I can't make commitments. I mean, that's up to our Congress and the administration, but I certainly know that we intend to our generosity is spoken for itself and the need.
အမေရိကန်ကဘယ်တိုင်းတာနဲ့ဘလောက်ကြာကြာအကူအညီပေးမလဲဆိုတဲ့ကိစ္စကိုတော့ကျွန်တော်မဆုံးဖြတ်နိုင်ပါဘူး။ဒီကိစ္စကိုလွတ်တော်နဲ့အစိုးရအဖွဲ့ကဆုံးဖြတ်ပါလိမ့်မယ်။လိုအပ်တဲ့အခြေအနေပေါ်မူတည်ပြီးကျွန်တော်တို့ဘက်ကဆက်လက်ကူညီပေးနေအောင်မယ်ဆိုတာကိုတော့ကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့ပုံပြီးရေးကြည့်တဲ့ကိစ္စကဒီပြည်ပခါဟာလုံးဝအဆုံးသတ်မှုမရှိတဲ့ပြဿနာမျိုးဖြစ်မလာအောင်တော့ကျွန်တော်တို့ဘက်ကအစွမ်းကုန်လှုပ်ဆောင်သွားမှာပါ
။ရင်းညာပြည်ပခါအတွက်အမေရိကန်ကအခုချိန်ထိဒေါ်လာတန်900နီးပါးအကူအညီပေးခဲ့ပြီးဖြစ်တယ်လို့ပြောပါတယ်ဖန်စီခံထားရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးရဲ့ကိစ္စကိုတခြားသတင်းတောက်တဦးကမေးတာကိုလည်းနိုင်ငံရေးရာဌာနကြီးအမြဲတမ်းအတွင်းဝင်ဒေးဗစ်ဟေးလ်ကအခုလိုဖြေကြားခဲ့ပါတယ
် Well, we continue to be deeply disappointed about the verdict of the two Reuters journalists that you mentioned we are advocating at every level for their immediate and unconditional release.
Right, the end down the Ubo, Chama like the Sienja Bots, and Oru Imitans, Sipiami Bari. Tadon, let's see that our season in Twist on their car. The case of Lumiran Tetan Biosoli Shibari. The Noria Yeti Jaku, Alonga, Timi Jabizaba. The Noria Dikiz and Demale, the case of Lumiran Tetan Biosovari. ကျွန်တော်ခီးစဉ်အတွင်းတွေ့ဆုံနေမှာမြန်မာဆွေရကဘယ်လိုရည်တည်ချက်ရှိရဆိုတာကိုကျွန်တော်အနေနဲ့ဒီနေရာမှာပြောဆိုဖို့မတင်တော့ပါဘူး။ဒါပေမဲ့အချိန်ကတရင်လက်ခွင့်ကိစ္စနဲ့သက်ဆိုင်နေတဲ့တရားစီရင်ချက်ပေါ်မိကုန်းထုတ်စရာတွေရှိနေပါတယ်။ဒါကြောင့်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မန္တန်ရဲ့လွတ်လပ်ခွင့်တွေပေါ်မိကုန်းထုတ်စရာဖြစ်လာပါတယ်။ဒီကိစ္စဟာအင်မတန်စိတ်ပျက်စရ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီမှာနိုင်ငံကိုရောက်လာတာဖြစ်ပြီးသူ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာပဲဂျပန်နိုင်ငံကိုခီးစက်မှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝန်လိုက်ပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်အတွင်းထိန်းသိမ်းထားသူတဝက်လောက်ကိုပြန်လွတ်တိုက်လိုက်တဲ့အကြောင်းပြောပြပေးသွားမှာပါရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့အေအေနဲ့ပတ်သက်နေတယ်ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကထိန်းသိမ်းစစ်ဆေးနေတဲ့ဒေသခံယွာသားတွေနဲ့ဝန်ထမ်းတရ20ကျော်ကိုပြန်လွတ်ပေးလိုက်ပြီးကြံနေသေးတဲ့တရာကျော်ကိုတော့စစ်ဆေးနေဆဲဖြစ်တယ်လ ဖန်ဆီးထားခံရသူတွေကတဝက်လောက်ကိုပြန်လွှတ်ပေးလိုက်တာပါ အပြည့်စုံကတော့ဗီအိုအေမြန်မာပိုင်းသတင်းတောက်9/27/2023ပေးပို့ထားပါတယ်ရှင်
သမရကနေထိမ့်သိမ်းစစ်စေးနေတဲ့ရတိတောင်မြို့နယ်ကြောက်တန်းကြီးရွာသားတရားကျော်ကိုပြန်လှုပ်ပေးခဲ့ပြီးကြံတဲ့လူတွေကိုတော့ဆက်လက်စစ်စေးနေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကသမရပြောရေးစုခွေရှိသူဘူမူကြီးဝင်းစောဦးကဖွေရွေးကိုခုလိုပြောပါတယ်လူတရားကျော်ပြန်ထွက်လိုက်ပါတယ်ခင်ဗျဘာမှမတက်ဆိုင်တဲ့လူတွေကိုပြန်စစ်ဆက်အရပေါ့လူတရားလောက်ကျွန်တော်တို့ပြန်ထွက်လိုက်ပါတယ်ကြံ
အသက်40 50 ရွယ်တွေကျောင်းဆရာတွေဝန်ထမ်းတွေပါဝင်ပြီးကျန်တဲ့လူလက်ပိုင်းရွယ်130ကျော်ဆက်လက်စစ်ဆေးနေဆဲဖြစ်တယ်လို့လည်းသမ္မတော်ကပြောဆိုပါတယ်သမ္မတော်ကနေထင်ထင်ထားတဲ့ကျန်တဲ့လူတွေကိုတော့အသေးစိတ်စစ်ဆေးနေဆဲဖြစ်ပြီးတချို့အေအေဖွဲ့ဝင်တွေပါဝင်နေကြောင်းစီစစ်တွေ့ရှိရင်ဥပဒေရလှုပ်ဆုပ်လုပ်နေတဲ့ညီဆောင်ရွက်သွားမယ်လို့လည်းသမ္မတော်သတင်းမှကြံကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းလုံးကဒီကနေ့နေပြည်တော်မှာကျင်းပတဲ့သမ္မတော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ကျောက်တန်းကျေးရွာက295ဦးကိုဧပြီလကိုမှသမရော်ကနေဖမ်းဆီးထိန်းသိမ်းထားပြီးရခိုင်တပ်တော်အေအေနဲ့ပတ်သက်မှုရှိမရှိစစ်ဆေးနေချိန်မှာမနေ့ကနနက်တနားကျော်ကျော်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီး6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။သမရော်ဘက်ကတော့စစ်ဆေးနေစဉ်အတွင်းလူရင်းအားနဲ့လက်နက်လူခတ်လို့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ဒေသခံရွာသားတွေကတော့သမရော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောဆိုနေကြပါတယ်။ထိခိုက်တံရရသူ၈ဦးကတော့စစ်တွေစေယုံမှာစေဝါကူစားမှုခံယူနေရပါတယ်။မနေ့ကပြေကမှုတွင်သေဆုံးသွားတဲ့၆ဦးကိုတော့ဒီကနေ့မှတကြိုခဲ့ပါတယ်။ဒီတကြိုရာမှာလည်းမိသားစုဝင်တွေကိုခေါ်ယူခြင်းမရှိဘဲသာစီပိတ်ပင်မှုတွေရှိနေတယ်လို့ရတိတလူမှုကွန်ရက်ပေးရေးခွဲဝင်ကိုဘက်ကာကပြောပါတယ်
။သာစီကျောင်းကဇေယျကိုအလုံးပေးတဲ့လမ်းတစ်ချောင်းမှာဘယ်သူမှမရှိရဘူး။ဓာတ်ပုံတွေပါတယ်မရရဘူးမကန်ရဘူးဘယ်သူမှအလုံးကိုဂူမတွဲရဘူး။မိသားစုတွေကိုတော့ချင်းချင်းလို့ကမတွဲရဘူးဖြစ်နေ
။ဒီရခိုင်ပြောဆိုနေတယ်လို့ကန်တပိတ်ပင်မှုတွေမလုပ်ခဲ့ဘူးလို့အနောက်ပိုင်းတိုင်းစစ်သနာချုပ်ကဘူမူကြီးဝင်းစောဦးကပြောပါတယ
်။ဘာမှကျွန်တော်တို့ကကန့်တတ်ထားတာမရှိဘူးဗျ။ထုတ်သွားတဲ့လူတွေရဲ့ဟောလာလုံလောင်းတယ်သူတက်ဆိုင်ရာခိုင်ခိုင်ချင်းချင်းကိုပြန်ပေးထားတယ်။တက်ကလည်းလိုအပ်တဲ့ဘူမူတန်ဖိုးမှုတွေအကုန်လုပ်ပြီးတာပဲ။ဘာမှကန့်တတ်မှုမရှိပါဘူးဗျ
။ကျောက်တန်းကျေးရွာစဉ်ပြေကမှုကြောင့်ရွာသားတွေသေကြီးထိခိုက်ဒဏ်ရာရရှိမှုနဲ့ပတ်သက်ပြီးအလားတူဆက်မှမဖြစ်ပွားဖို့ကျူးလွန်သူတွေကိုဥပဒေအရအရေးယူပြစ်ပေးဖို့နဲ့နိုင်ငံသားတွေကိုတရားဥပဒေစိုးမိုးမှုရရှိရေးနဲ့အမြန်ဆုံးကာကွယ်ဆောက်ရှောက်ပေးဖို့ရခိုင်မျိုးရပါတီ AMB ကနေနိုင်ငံတော်ဓမ္မရာနိုင်ငံတော်တိုင်းပင်ကပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုမေလ၂ရက်နေ့ရက်စွဲနဲ့တိုင်ကြားထားပါတယ်ခင်ဗျာ
ကိုနိုင်ကွင်းပြောပြသွားတာပါရှင်စစ်တိုင်းငါးခုမှာတမတော်ကလေးလတာတစ်ဖက်သက်အပြစ်ရဖို့ကြေညာထားပေမဲ့တိုက်ပွဲပေါင်းအကြိမ်90ကျော်ဖြစ်ပွားခဲ့သလိုအပြစ်ရရေးအစီအစဉ်မှာမပါဝင်တဲ့ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့2လအတွင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲပေါင်း120ကျော်ဖြစ်ခဲ့တဲ့အကြောင်းတမတော်ကပြောပါတယ်။ဒ ဒါပေမဲ့လည်းတစ်ဖက်သက်အကြေးရဆဲရေးတက်တန်းတိုးထားတဲ့နှစ်လအတွင်းငင်းချမ်းရေးဆွေးနွေးနိုင်ဖို့ရည်ရွယ်ထားတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာဖမ်းဆီးထားတဲ့ရက်သားတွေကိုစစ်ဆေးအေးအေးယူဖို့ရှိနေတဲ့အကြောင်းလဲတမရော်နေပြည်တော်စစ်တမ်းနေပြည်တော်ကတမရော်စစ်တမ်းပြလိုက်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အပြည့်စုံကိုတော့ဘုရားရှင်မြန်မာပိုင်းသတင်းတော
ကိုအေဘီလာကုံတီလေးလာတာအပြည့်ရထားတဲ့ကာလအတွင်းတိုင်းသာလက်နက်ကိုင်အဖွဲ့ရင်းနဲ့တက်မရော်ဂျာမာရောတိုင်းသာအဖွဲ့ရင်းအချင်းချင်းဂျာမာပါတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းတက်မရော်ဒရင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်ဆူနိုင်ဦးကဒရင်းသာရှင်းလင်းပွဲအတွင်းပြောကြားခဲ့တာဖြစ်ပါတယ်အချုပ်အင်းနဲ့ကျွန်တော်တို့ရပောင်းတရား
30ပေါင်း50နဲ့3ချိန်ရှိပါတယ်။လက်နက်ကိုင်အချင်းချင်းတိုက်ပွဲဖြစ်ပွားမှု၄၀နဲ့5ချိန်ရှိပါတယ်။ဒါသာလက်နက်ကိုင်ဖွဲ့စည်းအားလုံးရဲ့မြေမြေကျွန်တော်တို့ရှာမှုစုစုပေါင်း၄၆၉ချိန်ရှိပါတယ်။ဒီတိုင်းသာလက်နက်ကိုင်ဖွဲ့စည်းအားလုံးရဲ့စစ်ကြီးကောက်ခံမှုအချိန်ပေါင်း50နဲ့ချိန်ရှိခဲ့ပါတယ်။တန်ပေါ်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဟာ
KIA ကချင်တပ်ဖွဲ့ဖြစ်ပြီးစလေးချင်းဖြစ်ပွားခဲ့ကြောင်းတိုင်းသာလက်နက်ကိုင်ချင်းချင်းဖြစ်ပွားမှုအများဆုံးကတော့ RCSSSA နဲ့ TNLA SSA 100ဖြစ်ပြီးတိုက်ပွဲ52ချိန်ဖြစ်ပွားခဲ့ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒီနှစ်ဖေဖော်ဝါရီလ
နှစ်ဆက်6ရက်နှစ်လ2015ခုနှစ်26ရက်3လ2016ခုဒီဒီတိုက်ပွဲဖြစ်ပွားမှုအကြိမ်60ဖြစ်ခဲ့ပါတယ်မိုင်းဖြစ်စိတ်13ရက်ဖြစ်ခဲ့ပါတယ်နှစ်ဆက်6ရက်3လ2015ခုနှစ်26ရက်3လ2016ခုဒီတိုက်ပွဲ69ခုမိုင်းဖြစ်စိတ်26ရက်ဖြစ်ခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကိုကြံရည်ကြိုးလို့ရပါတယ်
ပြီးခဲ့တဲ့အေဘီလာ30ရက်နေ့ကမူဆယ်မြို့မှာအစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနအန်အာပီစီနဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဆွေးနွေးခဲ့တဲ့ဘိုင်လက်ထရယ်ကောနှစ်ဖက်အပြည့်ရစာချုပ်လက်မှတ်ရေးထိုးရေးကိစ္စအပေါ်တမ်ရော်ရဲ့ရည်ရည်ချက်ကိုလည်းဗိုလ်ချုပ်ဆွေးနွေးဦးကအခုလိုရှင်းလင်းခဲ့ပါတယ်။မူဆယ်မှာတွေ့တဲ့အားတော့ကျွန်တော
်ဆိုတော့ဒီဘာလဲလို့လက်ခံမှတ်မှတ်တယ်လို့ဆိုကြတယ်ဆက်တဲ့ဆွေးနွေးမှု
ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကလူ295ဦးကိုစစ်ဆေးဖို့ထိန်းသိမ်းထားစဉ်မေလ2ရက်နေ့မနေ့2နာရီလောက်မှာလူတချို့ဟာလက်နက်လူပို့ကြိုးစားတာကြောင့်ပစ်ခတ်ခဲ့ရကြောင်းဒီပစ်ခတ်မှုမှာ6ဦးသေဆုံး10ဦးဒဏ်ရာရပြီး4ဦးပျောက်ဆုံးခဲ့ကြောင်းလောလောဆယ်မှာတန်တရားမရှိသူတွေကိုလွှတ်ပေးခဲ့ပြီးလူ126ဦးကိုဆက်လက်ထိန်းသိမ်းစစ်ဆေးနေကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကရှင်းလင်းပြောကြားပါတယ်မြောက်ဦးမြို့နယ်လက်ကရွာကဖမ်းဆီးထားသူ29ဦးရဲ့အခြေအနေကိုလည်းသူကအခုလိုစစ်ပြောပါတဲ
့လက်ကရွာကနေဖမ်းဆီးထားတဲ့29ယောက်ကိစ္စအဲ့ထဲကမှကျွန်တော်ပြောချင်တာကကျွန်တော်ဗနာမစစ်ပြောချင်ရ18ယောက်ဒီတောက်ပွဲဝင်ဖြစ်ပါတယ်18ယောက်ဒီအမှတ်37ရဲကြပ်ဖွဲ့သူတို့မြောက်ဦးမှာရှိတဲ့ရဲကြပ်ဖွဲ့ကိုတိုက်ခိုက်တဲ့နေရာမှာကိုယ်တိုင်ပူကြအောင်နေတဲ့နေရာဖြစ်ပါတယ်9ယောက်ပြီးအမာခံများဖြစ်ပါကျန်တဲ့2ဦးပြီးတန်ရာဇင်းရင်ဖြစ်ပါအဲ့ဒီလူတွေကျွန်တော်တို့ခေါ်ထုတ်ရရှိရဖြစ်ပါတယ
်သူတို့ကိုဥပဒေအရဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်29ဦးအနက်မှာ3ဦးဟာစစ်ဆေးနေစဉ်ကာလအတွင်းသေဆုံးခဲ့ပါတယ်ဒီသေဆုံးမှုဟာနှလုံးရောဂါကြောင့်တယောက်ကျိုးဆွဲချသေးသူတယောက်နဲ့ဆေးဆွဲပြီးစိတ်ကျသေဆုံးသူတယောက်ရှိကြောင်းလည်းတမရော်ကသတင်းထုတ်ပြန်ထားပါတယ်ဒီသတင်းစာရှင်းလင်းပွဲကိုတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီအတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့တက်မတော်ဟာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာအပြည့်ရက်ကာလကိုနောက်ထပ်2လတိုးမြှင့်ထားပါတယ်အပြည့်ရက်ကာလတက်တန်းတိုးတဲ့အပေါ်ကုလသမဂ္ဂအမေရိကန်နဲ့ကျုပ်နိုင်ငံတွေကလည်းကြေညာချက်တွေထုတ်ပြန်ပြီးကြိုဆိုခဲ့ပါတယ်ဒါပေမဲ့အပြစ်ခတ်ရဆဲထားရမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မပါဝင်တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။ရ
ရခိုင်ပြည်နယ်စစ်တွေအခြေစိုက်သတင်းဌာနကိုမတရားသင်ဆက်သွယ်မှုအဥပဒေနဲ့တရားစွဲဆိုထားတဲ့အကြောင်း DMG သတင်းဌာနအယ်ဒီတာချုပ်ကပြောပါရယ်မကြသေးခင်လတွေကစလို့သတင်းမီဒီယာတွေပေါ်အာဏာပိုင်တွေကအေးအေးယူတဲ့လောက်ရက်တွေတိုးလာနေတဲ့အချိန်မှာတရားစွဲခံရတဲ့အချိန်ဒီမှာသတင်းမီဒီယာကောင်စီကတော့ကြားဝင်ဖြည့်ရှင်းပေးနိုင်ဖို့ကြိုးပမ်းနေတယ်လို့လည်းဆိုပါရယ်အပြည့်စုံကတော့ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါရယ်ရှင်
DMG သတင်းဌာနကိုမတရားအသိမ်းဆက်သွယ်မှုဥပဒေပုံမှန်69နှစ်နဲ့တရားစွဲဆိုထားရဆိုပေမဲ့ဘာအကြောင်းနဲ့တရားစွဲရလဲဘသူကိုစွဲရလဲဆိုတာကိုအတိအကျမသိရသေးဘူးလို့ DMG ရဲ့ Editor ချုပ်ဦးအောင်မင်းကပြောပါတယ
်သူတို့တရားစွဲတာတော့တရားတလောက်ရှိတော့ယူပါတော့တရားတော့ယူပါကျွန်တော်တို့မြင်တာကတော့ကျွန်တော်တို့လည်းဒီခုရခိုင်မှာဖြစ်နေတဲ့တိုက်ပွဲရဲ့အခြေအနေကိုကြတော့ကျွန်တော်နှစ်ဖက်အသင်ပါဘူးပေါ့နော်ကျွန်တော်အတက်နဲ့ဆုံးများပြီးတော့ကျွန်တော်တို့ဟိုဘက်ဒီဘက်ကျွန်တော်တို့မေးတဲ့ဟာရှိတယ်အဲ့ဒီမှာကျွန်တော်တို့ကိုဘာကြောင့်ဒီလောက်ကြီးတရားစွဲသင်လောက်တဲ့အနေထားဒီကိုလုပ်နေဆိုတော့ကျွန်တော်တို့လည်းသိမ်းသားမလို့ဘူးကသူကရေတံခွေတော့ဆွဲတာမဟုတ်ဘူး SP ကနေသူတို့တရေလို့လုပ်ပြီးတော့ဆွဲတယ်လို့ပြော
ဗိုလ်ချုပ်ဦးနေကတရားစွဲလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရေတပ်ဖွဲ့တောင်းရှိသူတွေကို VOE ကဆက်သွယ်ခဲ့ပေမဲ့လည်းမရရှိခဲ့ပါဘူးမြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျန်ကတော့သတင်းသမားတွေတရားစွဲဆိုခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးစစ်ဆက်ညှိနှိုင်းပေးဖို့ကြိုးစားနေတယ်လို့ပြောပါတယ
်ကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့မပြောချင်ဘူးကြခဏကိုခွာပြောရင်ခဏလို့ပဲနေလာမယ်ကျွန်တော်အတွင်းစီအနေနဲ့ကြိုးစားနေပါတယ်အချောက်တိုက်ထောင်ထဲရောက်ပြီးတော့ဖမ်းခံနေရအလကားပဲအကျိုးမရှိပါဘူးဒီနေရာမှာသူရောလို့ပြကြလို့လည်းမကောင်းဘူးရေးတာစားတာကျွန်တော်တို့မှားတာမှန်တာအသာထားလို့နော်ဒီလိုမဖြစ်ဖို့အတွက်ကိုနှစ်ဖက်စလုံးကျွန်တော်တို့ပြောမှာပါနှစ်ဖက်စလုံးကိုစစ်စစ်ပြင်းအောင်လုပ်ရမှာကျွန်တော်တို့တာဝန်ပါနော်ကျွန်တော်တို့ရှိလို့တိုင်းနေကျွန်တော်တို့ရှိလို့တိုင်းစားပို့တယ်အကျိုးအကြောင်းပြောမယ်ဆိုရင်ရတယ်အာဒီဥစားဘာဖြစ်တဲ့ညာဖြစ်တဲ့ဘာညာသွားရန်တွေ့နေလို့အကျိုးမရှိဘူးဗျ
သတင်းမီဒီယာတွေကလက်လက်ကင်ဖွဲ့တွေကိုဆက်သွယ်မေးမြန်းတာတွေကိုမတရားအသိဆက်သွယ်မှုဥပဒေပုံမှန်တွေနဲ့တရားစွဲဆိုတာဟာဖိနှိပ်တဲ့အသွင်ဆောင်လာကြောင်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲ့ကမောင်ဆောင်ခါကအခုလိုပြောပါတယ
်ဇင်းဌာနတွေအနေနဲ့ကတော့ဒီလက်လက်ကင်တပ်ဖွဲ့တွေဒီကိုတရင်ကိစ္စအတွက်ဘောနော့ဆက်သွယ်မေးမြန်းတာတွေဟာဒီမတရားအသိဆက်သွယ်မှုကောင်းကင်နဲ့တရားစွဲရရလုံးဝမဖြစ်တင်ဘူးပေါ့နော်နောက်တစ်ခါကျတော့ဒီအဲတကယ်တော့ဒီလူမျိုးလက်နက်ကင်တပ်ဖွဲ့ရှိရဲဆိုတာဘရီဗကာတွေရှိရပေါ့ဆိုတော့အဲဒီဘရီဗကာတွေကိုပြေလည်အောင်ဖြေရှားနိုင်မှုဆိုရင်တော့ဒီနှစ်ဖက်စလုံးရဲ့အတန်တွေကိုကျွန်တော်တို့ကနားထောင်မှုလေအဲဒီအတန်တွေလည်းပြည်သူတွေကြားအောင်လည်းကျွန်တော်တို့ကဟိုပြောဖို့လိုအပ်တယ်ပေါ့ဆိုတော့အဲ့လိုမျိုးပြည်သူတွေကြားသိအောင်ကြားရနေဒီရှားခွေမင်းမြင်ပြီးတော့တင်ဆက်ရမှာကဒီမီဒီယာရဲ့အဓိကတာဝန်လို့ကျွန်တော်တို့ယုံကြည်တယ်ဆိုတော့အဲ့တော့ဒီမီဒီယာတွေအနေနဲ့တရင်စာကြေညာအညီကိုယ့်ရဲ့အလုပ်ကိုဒီလိုမျိုးလုပ်ကိုင်ဆောင်ရွက်နေတဲ့ဟာမှာဒီလိုဟိုမတရားတဲ့ဥပဒေလိုဟာမျိုးတွေဒီလိုဟိုအဲ့လိုမျိုးတွေတုံးပြီးတော့တရားဆွဲလာတာဟာဒါဖိနစ်တဲ့အကြံပို့ဆောင်နေလို့ကျွန်တော်မြင်နေခု
ဒီ DMG တရင်စာနာကိုဆွဲဆိုထားတဲ့မတရားအသိဆက်သွယ်မှုဥပဒေပုံမှန်69နှစ်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာတော့မတရားအသိစီမံအုပ်ချုပ်တာဒါမှမဟုတ်ရင်စီမံအုပ်ချုပ်တာကိုကူညီတာဒါမှမဟုတ်မတရားအသိဝင်တယောက်ယောက်ရဲ့အစည်းအဝေးကိုစော်ဩကမကထလုပ်တာကူညီတာတွေဟာပြစ်မှုမြောက်ကြောင်းဖော်ပြထားပြီးအ ਨੇ ဆုံးဒဏ်ဝေကနေအမြင့်ဆုံးထောင်ဒဏ်5နှစ်အထိကြာခံမှုပြဋ္ဌာန်းထားပါတယ်။လက်ရှိ NLD ဆိုရလက်ထက်မှာသတင်းသမားတွေပေါ်ဆွဲဆိုထားတဲ့အမှုပေါင်းဟာ32ခုရှိပြီးသတင်းသမား48ယောက်တရားရင်ဆိုင်နေရပါတယ်။ဆက်သွယ်ရေးဥပဒေမတရားသိမ်းဥပဒေအစိုးရလှည့်ဝတ်ချက်ဥပဒေရာဇဝတ်တကြီးဥပဒေပုံမှန်900နဲ့905ခသတင်းမီဒီယာဥပဒေစတဲ့ဥပဒေတွေနဲ့အများဆုံးတရားစွဲဆိုခံနေကြရတာလည်းဖြစ်ပါတယ
်ကိုဇော်ထက်ဆက်စပ်တင်ပြခဲ့တာပါရှင်မကြခင်နားဆင်ကြရမယ်ဒုတိယနိုင်ဝက်စာအစည်းအဝေးမှာတော့အမျိုးသမီးကန္တာတုတ္တဆောင်နဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်မေလ3ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကန်တာတွေထဲမှာအမျိုးသမီးကန်တာသုထဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာကန်တာမှာတော့
Now we are first trying to evacuate the pregnant women and the lactating mothers and particularly the old people and people in thatched houses because they are more
မုံတိုင်းအန်ဒီရဲ့ကာကွယ်ရေးနဲ့ပတ်သက်လို့အိန္ဒိယအရှေ့ပိုင်းပြည်နယ်တစ်ခုရဲ့ပြည်သူလွတ်တက်ကိုယ်စားလှယ်ပြောပြသွားတာတွေနဲ့တူနားဆင်နိုင်မှုရှိပါတယ်ရှင်။အခုရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရမှာပါ။ဒီနေ့မေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိဖို့ဘလောက်အရေးကြီးပါသလဲဆိုတာကို Public Service ဆိုတဲ့လူလူအကျိုးပြုသတင်းယူမှုကန္တာမှာ2016ခုနှစ်အတွက်ပူလစ်ဇာရွှေတစိမ့်ဆုချီးမြှင့်ခြင်းခံရတဲ့ AP သတင်းတောက်ကချင်အမျိုးသမီး Esther Tucson ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတ်တန်ကတင်ပြထားပါတယ်ရှင
် Cause it only serves to make me more determined to achieve my final goal.
We've been thanked by these guys and they know, I mean, especially Esther. Everybody, I think, everybody knows Esther. She's their hero.
Compute can get ya yare, luta, buagani, lumiao, keja, duduiga. Chimaru go, machakanabe, jesu dinjang, chomchai don, pyo ge, jabari. Truga, chimaru dwe, tuthubi, Esther go, ti jabari.အစ်စရတော့သူ့ရဲ့သူရဲ့ကောင်းပါပဲလို့ AP သတင်းဌာနကအက်ဒီတာတူဖြစ်တဲ့မာသမင်ဒိုဇာက2016ပူလစ်ဇာဆုချီးမြှင့်ပွဲမတိုင်မီတည့်ကနယူးယောက်ရှိကလွန်ဘီယာတက္ကသိုလ်မှာအခုလိုပြောသွားတာဖြစ်ပါတယ်မြန်မာရေလုံသားအများစုပါဝင်တဲ့အင်ဒိုနီးရှားကျွန်းမှာကျွန်ပြုတ်ခံရတဲ့လူပေါင်း2000နီးပါးလွတ်မြောက်ရေးအတွက် Seafood from Slaves ကြေးကျွန်တွေထံကပင်လယ်စာဆိုတဲ့သတင်းစုံစမ်းထောက်လှမ်းမှုကြောင့်AP သတင်းဌာနကအမျိုးသမီးသတင်းတောက်တွေ့ကြီးပဲဖြစ်ကြတဲ့ Margie Mason, Robin McDowell နဲ့ Martha Mendoza တို့နဲ့အတူမြန်မာနိုင်ငံကကချင်တိုင်းရင်းသူ Esther Tucson တို့ဟာ2016အောက်တိုဘာလ13ရက်နေ့ကနယူးယောက်မှာ2016ပူလစ်ဇာဆုကိုလက်ခံရရှိခဲ့ကြတာပါ။ကျွန်ပြုတ်ခံရတဲ့မြန်မာနိုင်ငံကရေလုံသားတွေလွတ်မြောက်ရေးအတွက်ထောက်လှမ်းစုံစမ်းရာမှာဘလို့ပါဝင်ဖို့အကြောင်းဖန်လာခဲ့တဲ့ဆိုတာကိုEsther Tucson ကိုမြေကြီးခဲ့ပါလေ
ကျမတို့ကဒီ investigation ကိုလွန်ခဲ့တဲ့2013နှစ်ကုန်ပိုင်းကနေစတာပေါ့အနည်းကျမကစပြီးပါဝင်တာ2014နှစ်ဆုံးပိုင်းမှာနိုဝင်ဘာလနေ့စပြီးပါဝင်တဲ့လူတွေတော်တော်များများအထိုင်းနိုင်ငံမှာအလုပ်သွားလုပ်မယ်ဆိုမှသွားကြတယ်ပြီးတော့ပျောက်ပျောက်သွားကြတာပေါ့နော်အဲ့ဒါနဲ့နောက်ပိုင်းမှာအင်ဒိုနီးရှားမှာရှေ AP ရုံးကနေပြီးတော့မှသူတို့ကျွန်းနေမှာဒီလိုဖြစ်နေတာမှန်သိတဲ့အခါကျတော့သူတို့တမျိုး investigation နဲ့မှစပြီးတော့မှပါဝင်ဖို့ခေါ်တာပေါ့ဒါကြောင့်လဲဆိုရင်ဖြစ်တဲ့လူအများစုကမြန်မာလို့တည်ထားတဲ့အတွက်ကြောင့်မလို့အဲ့မှာအဲ့ကိုသွားပြီးတော့မှအဲ့ဒီလူသူမသိတဲ့နေရာဥပဒေမရှိတဲ့ကျွန်းကိုရောက်သွားတာပေါ့အဲ့ဒီကျွန်းကိုရောက်သွားတဲ့ခါကျမှတနေ့တနေ့တွေ့တာယာနဲ့ချီပြီးတော့မှအဲ့ဒီခိုင်းငါးဆန်းကုမ္ပဏီဝင်းထဲမှာသူတို့အလုပ်လုပ်နေရတာတွေကိုကျွန်မသွားတွေ့ရပါတော့ကျွန်မရဲ့ဒီကျွန်မတို့အမျိုးသမီး၄ယောက်ထဲတစ်ယောက်ဖြစ်တဲ့ Robin McDowell သူကအရင်တော့မြန်မာပြည်မှာလည်း correspondent အနေနဲ့အလုပ်လုပ်ခဲ့ပါတယ်အဲ့ဒီတော့အဲ့ဒီ Robin McDowell ရဲ့ကျွန်မအစားစစ်ရအတူတူအဲ့ဒီကျွန်းထဲမှာဒီမြန်မာရေလောက်တိုင်းနဲ့ပတ်သက်ပြီးတော့မှစပြီးစုံစမ်းခဲ့ပါတယ်။အဲ့ငါးဖမ်းလေနောက်ကိုကျမတို့လေကလေးနဲ့လိုက်တယ်လိုက်ပြီးတော့မှအဲ့ဒီငါးဖမ်းလေပေါ်ကဂျင်ဂျူခံရတဲ့ရေလောက်သားလေးကိုငါးဖမ်းလေကနေတစ်ဆင့်အဲ့လိုအော်ပြီးစကားပြောတယ်။အဲ့လိုနဲ့ interview ပေါင်းမြောက်များစွာ documentation ပေါင်းမြောက်များစွာလုပ်ပြီးတဲ့နောက်ပိုင်းမှာကျမတို့ပြန်လာတယ်။ပြန်လာပြီးတော့မှကျမတို့အဲ့ဒီတဲ့င်းကိုလုပ်ဖို့မဖြစ်နိုင်ဘူးဖြစ်နေတာ။တော်တော်ကြားရတဲ့သူဒီတဲ့င်းကလုံးလို့မရဘူး။ဘာကြောင့်လဲဆိုတော့ကျမတို့ interview လုပ်ခဲ့တဲ့လူတွေကတချို့ဆိုရင်ကုမ္ပဏီကထောင်လုပ်ပြီးတော့မှထောင်ထဲမှာထည့်ထားဖြစ်တဲ့အတွက်ကြောင့်ဒီတဲ့င်းကိုလုံးလို့မရတာမျိုးတွေဖြစ်နေတာပေါ့။အဲ့ဒီအချိန်မှာကျမတို့ဒီတဲ့င်းထဲမှာပါတဲ့လူတွေကိုအရင်ကယ်ဖို့အတွက်ကျမတို့ဒီမှာပါဝင်ရှိရဲ့။အဲ့ဒါမဟုတ်ဒီတဲ့င်းကိုကျမတို့ထုတ်လို့အဆင်မပြေဘူးဖြစ်နေတဲ့အခါကျတော့ကျမတို့နောက်ပိုင်းမှာအင်ဒိုနီးရှားအစိုးရနဲ့ဒီအဂျက်ကာတာမှာအခြေစိုက်တဲ့ကျမတို့၄ယောက်ထဲ၁ယောက်ဖြစ်တဲ့ဒီမာဂျီမေဆန်ကနေအင်ဒိုနီးရှားရေတပ်နဲ့ဒီပေါင်းပြီးတော့မှဒီတည်င်းထဲမှာပါတဲ့လူရှိရကိုအင်တွားကဲဖို့အတွက်ရေတပ်ကိုသူတို့လွတ်ပေးလိုက်တာပေါ့နောက်ဆုံးမှဒီမတ်လလောက်မှဒီလူတွေကိုကျမတို့ကဲနိုင်တယ်ကဲပြီးတော့မှသူတို့ဂျကာတာကိုပို့ထားလိုက်တယ်အဲ့ဒီအချိန်မှာမှကျမတို့တေချာပေါက်လုံးချုံပြီးဆိုတာ ီးတဲ့ခါကျမှကျမတို့ဒီတဲ့င်းကိုစပြီးထုတ်တယ်ဒီတဲ့င်းလည်းထွက်သွားရောဒီတဲ့င်းကထောင်နဲ့ချီရဲ့ရေလုတ်သားတွေဟာကျွံပြုခံနေရတယ်ဒီကျွံအနေနဲ့လုတ်ထားတဲ့လူတွေဖမ်းတဲ့ငါးကလည်းဘယ်လိုရောက်လဲဆိုတော့ဆိုအမေရိကန်နိုင်ငံကိုရောက်တယ်ဆိုတော့ဒီတက်တဲ့အထောက်ထားတွေကိုကျမတို့ရှာဖွေတွေ့ရှိတဲ့အချိန်မှာဒီတစ်ကမ္ဘာလုံးအုံလုတ်သွားစေခဲ့တယ်ပြီးတော့2015ခုနှစ်ဧပြီလမှာပဲကျမတို့ရေလုတ်သားပေါင်း2000ကျော်ကိုတတုပ်ပြီးတတုပ်အင်ဒိုနီးရှားငါးလုံးငန်းဝင်ကြီးဌာနနဲ့ဒီရေတပ်နဲ့ပူးပေါင်းပြီးတော့မှတော်တော်များများကဲထုတ်နိုင်ခဲ့တယ်ကျမတို့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်ဂျန်နဲ့နိုင်ငံကတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံပေါ့အဲ့လိုလူပေါင်းထောင်နဲ့ချီလွတ်လာတဲ့အပေါ်မှာတည်င်းတစ်ခုကြောင့်မလို့လူအဖွဲ့အစည်းတစ်ခုတော့မဟုတ်လူတိုင်းဝိုင်းတစ်ခုကိုပြောင်းလဲစေတဲ့ကောင်းတဲ့ပြောင်းလဲမှုကိုဖြစ်စေရဲဆိုပြီးတော့မှသူတို့ကနောက်ပိုင်းမှာတရားကိုအတိအမှတ်ပြုပြီးတော့မှတချို့ဒီ Journalism Center တော်များများလည်းကျမတို့ဆုချတယ်အနောက်ဆုံးမှာတော့ကျမတို့ဒီ Pulitzer ကနေ announce လုပ်တဲ့အထက်မှာကျမတို့ Public Service အနေနဲ့ဆုပေးခဲ့တာပါရှင့်
အသက်24နှစ်အရွယ်မှာသတင်းတောက်လုပ်ငန်းစဝင်ခဲ့သူ Esther Tucson ဟာ2016 Pulitzer ဆုချီးမြှင့်ခြင်းခံရပြီးအခုလောလောဆယ်မှာတော့ Harvard ကသူ Nieman ပညာတော်သင်ဆုနဲ့သတင်းပညာကိုစီးပူးနေသူပါဒီမတိုင်မီသူဟာမြန်မာနိုင်ငံမှာရှိစဉ်ထူးခြားတဲ့ဘယ်လိုသတင်းတွေကိုလိုက်ခဲ့ပါတယ်ဆိုတာကိုသူကစစ်သွေးနည်းမြန်းကြည့်ခဲ့ပါတယ
်သမီးအနေနဲ့ဒီရေလုတ်သားကိစ္စလုတ်ပြီးရနောက်ပိုင်းမှာဒီတိုင်းသားဒေသတွေမှာတင်မကပဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့အမျိုးသမီးတော်များများကတရုတ်နိုင်ငံနဲ့ကိုသူတို့သမီးအဖြစ်ရောင်းစားခံရတဲ့ကိစ္စတွေတော်တော်များများကိုကြားနေရလဲတော့ကြားပြီပေါ့နော်အဲ့ခါကျတော့သမီးအနေနဲ့ဒီကိစ္စကိုဒီ2019ကနေစပြီးတော့မှဒီတဲ့င်းကိုစပြီးစုံစမ်းထောက်လှမ်းတာပေါ့နော်အဲ့ခါကျတော့မြန်မာနိုင်ငံအလဲပိုင်းကအမျိုးသမီးတွေတာမကပဲဒီကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့သူတပြင်းဒီတရုတ်ပြည်နယ်နဲ့မိတ်နဲ့ဇက်နေတဲ့နေရာမှာရှိတဲ့အမျိုးသမီးတွေကတော်တော်များများဒီတရုတ်ပြည်ထဲကိုလူကုန်ကူးခံရတဲ့အမျိုးသမီးတော်တော်များများရှိတာကိုကျမတို့သွားပြီးတွေ့ရတယ်။အဲ့ဟာကိုလည်းပတ်သက်ပြီးတော့လည်းကျမတို့မနစ်သုံးရပါတော့နော်။လာရှေချာစုံစမ်းထောက်လှမ်းတဲ့တဲ့တင်ကိုထုတ်လွှင့်ခဲ့ပါတယ်။ဒီစုံစမ်းထောက်လှမ်းတဲ့တဲ့တင်ရဲ့ကောင်းစင်ပုံစံကတော့ကချင်ပြည်နယ်မှာရှိတဲ့စစ်ပေးဆောင်အမျိုးသမီးတော်တော်များများ refugee camp တွေမှာရှိနေတဲ့အမျိုးသမီးတော်တော်များများဟာသဝနေရေးလုံခြုံမှုမရှိတဲ့အတွက်ကြောင့်မလို့တရုတ်ပြည်ကိုသွားပြီးအလုပ်လုပ်ကိုစင်စားတဲ့သူတိုင်းတော်တော်များများကတရုတ်ပြည်ထဲမှာသတို့သမီးအနေနဲ့လူကုန်ကူးခံရတဲ့အကြောင်းအဲ့တော့သတင်းကောင်းစင်ကတော့ဒီအမျိုးသမီးတယောက်ရဲ့တရုတ်ပြည်မှာချောင်းနဲ့သာသူ့ရဲ့ဘဝကုန်သွားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ရေးထားပါရှင့
်အဲ့ဒါပြီးတဲ့အခါကျတော့ SM မြန်မာနိုင်ငံကနေထွက်လာပြီးတော့အခုအမေရိကန်မှာလာရောက်ပြီးတော့ဒီသတင်းပညာစာသင်နေတာပေါ့နော်အဲ့ဒီကြောင့်နေနဲ့ပြောပြပေးပါလား
အစားတော့ကပေါ့နော်ကျွန်တော်တို့မြန်မာပြည်ထဲမှာသတင်းထောက်အနေနဲ့အလုံးလုံးနေတဲ့အချိန်မှာကျွန်တော်တို့ဒီမှာဘာလို့အနေနဲ့လဲဆိုတာမျိုးတော်တော်လည်းမသိခဲ့သလိုသတင်းပညာရဲ့အကျိုးရှိတဲ့အရာတွေပြီးတော့မှဘယ်လောက်ထိနိုင်ငံတကာနိုင်ငံကိုဒီကောင်းတဲ့လမ်းဘက်ကိုဘယ်လောက်ထိသွန်းပို့နိုင်တယ်လဲဆိုတော့ဒီသတင်းစာပညာရဲ့ကိုအဲ့လောက်ထိပေါ့နော်နက်နက်နဲ့မသိခဲ့ဘူးအခုဒီမှာကျောင်းတက်နေတဲ့အချိန်မှာတခြားဒီအမေရိကန်နိုင်ငံမှာရှိတဲ့စုံတန်းထောက်လာတဲ့သတင်းထောက်တွေစီကနေကျမတို့တင်ပြရတာတော်တော်များများကသူတို့နိုင်ငံရဲ့စုံထမ်းမှန်တိုင်းကိုအရေးကြီးကြောင်းသူတို့အများကြီးထုတ်ဖော်ပြနိုင်တယ်ပြီးတော့မှတကယ်လည်းပဲသူတို့ရဲ့သတင်းတွေကြောင့်မလို့မြို့နယ်ပြည်နယ်ဒါမှမဟုတ်ဘ ഹു အစိုးရကနေအနာရောအလွဲသုံးစားမလို့အောင်ဒီစတုတ်ကမှန်တိုင်းကပြီးတော့မှတောက်လျှောက်ဒီသတင်းစာပညာရနဲ့သူတို့အများနဲ့တဲ့ကြောင်ပေးနေတယ်ဆိုတော့အကြောင်းကျွန်တော်ပို့ပြီးတော့မှတွေ့ရတော့အများကြီးဒီသတင်းစာပညာရကိုပို့ပြီးတော့မှဘလောက်အရေးကြီးကြောင်ပို့ပြီးတော့မှသိလာတာပေါ့ဟုတ
်မေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုတဲ့ခါကျတော့ပိုလစ်ဇာဆုရှင်နဲ့ဖြစ်တဲ့ဒီစုံစမ်းထောက်လှမ်းတဲ့နေရာမှာလည်းတော်တော်လေးထိရောက်တဲ့သတင်းတွေတင်ပြနိုင်တဲ့အတွက်ကြောင့်သူတို့ပြင်ကျမတို့မြန်မာနိုင်ငံမှာပေါ့နော်သတင်းလွတ်လပ်ခွင့်ကဘလောက်အရေးကြီးပါလဲရှင
်ကျမတို့နိုင်ငံကနှစ်ပေါင်းများစွာစစ်အာဏာရှင်ဆိုရလက်ထက်မှာတော်တော်ကြာအောင်နေခဲ့ရတယ်ပေါ့နော်ဒါပေမဲ့တဖြည်းဖြည်းနဲ့ဒီတိုင်းပြည်ကဖွင့်လင်းလာတဲ့နောက်ပိုင်းမှာလည်းဒီသတင်းထောက်တွေတော်တော်များများရဲ့လှုပ်ဆောင်ချက်ကြောင့်မလို့အစိုးရရဲ့ဖွင့်လင်းမြင်သာမှုကပို့ပြီးတော့မှအရင်တော့ဆက်ဆံအများကြီးဖွင့်လင်းလာတယ်လို့ပြောရမှာပေါ့နော်အဲ့တော့ဒီသတင်းစာပညာရကြောင့်သာလင်ကျမတို့ဘ ഹു အစိုးရသုံးမဟုတ်ပြည်နယ်အစိုးရတွေရဲ့လုပ်ပုံကိုင်ပုံတွေပြည်သူတွေရဲ့အတွက်အလုပ်ဘလောက်လုပ်တယ်လဲမလုပ်ဘူးလဲဆိုတဲ့ဟာတွေကိုသတင်းထောက်တွေအနေနဲ့ပို့ပြီးထောက်ပြနိုင်တဲ့အတွက်ကြောင့်မလို့ကျမတို့ဒီဒီမိုကရေစီနီလာနဲ့ညီတဲ့ကျောင်းမြန်မာနိုင်ငံကိုရှေ့ဆက်သွားမယ်ဆိုရင်တော့သတင်းစာပညာလွတ်လပ်ခွင့်ကအလွန်အမတန်ကိုအရေးပါတယ်လို့ကျွန်မမြင်ပါတယ်ရှင
်။ဆိုတော့အစ်စပြောသူသတင်းလွတ်လပ်ခွင့်ကတိတ်အရေးပါတယ်ဒီမိုကရေစီပွင့်လင်းလာတဲ့နေရာမှာတိုးတက်လာတယ်ဆိုပေမဲ့လို့လေအစ်စတို့လိုပဲပိုလစ်ဇာဆုရှင်နှစ်ဦးလိုဖြစ်ကြတဲ့ရိုက်တာသတင်းတောက်ကိုကလုံးနဲ့ကိုကျော်စုဦးလိုပါပဲเนาะထောင်ချခံရတဲ့သတင်းတောက်တွေရှိသလိုတခြား66ယောက်ကကြီးနဲ့တရားစွဲပြီးတော့ခံရတဲ့ဒီသတင်းမီဒီယာအတိုင်းပိုင်းနေရာလည်းရှိနေတော့နိုင်ငံတကာမှာပေါ့เนาะမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အဆင့်ကနှိမ့်ဆင်းလာတာလည်းတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကရောစိုးရိမ်ပူပန်မှုရှိပါလားရှင
်ဟုတ်ကဲ့ကျွန်မဒီမြန်မာနိုင်ငံမှာအလုံးလုံးခဲ့တဲ့သတင်းထောက်တယောက်အနေနဲ့
ရောပြီးတော့မြန်မာနိုင်ငံသားတယောက်အနေနဲ့ပါအခုလိုမျိုးဖမ်းဆီးတွေကလွန်ခဲ့တဲ့အစိုးရလက်ထက်ထက်အခုလက်ထက်ကပိုပြီးတော့မှများလာတာကအတော်လေးကိုစိတ်မကောင်းစရာဖြစ်ပါတယ်ရှင်ပြီးတော့ဝမ်းနည်းစရာလည်းဖြစ်တယ်နောက်ခွဲကျတော့စိုးရိမ်စရာလည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့တိုင်းပြည်ကလွန်ခဲ့တဲ့2015 2016တုန်းကဆိုရင်ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းပေါ်မှာကျမတို့နိုင်ငံကတဖြည်းဖြည်းနဲ့ရောက်လာတယ်ပြီးရင်ပထမဆုံးပြည်သူအစိုးရကိုကျမတို့ရခဲ့တယ်ဒါပေမဲ့သတင်းထောက်တွေကိုအဖမ်းဆီးလို့တဲ့အရေးအတွက်ကနဲမတော်ဘဲနဲ့ပို့ပို့ပြီးများလာတာကိုတွေ့ရတဲ့ခါကျတော့ကျမတို့အရန်ကြီးကိုစိတ်မကောင်းလည်းဖြစ်တယ်ပြီးတော့မှသတင်းထောက်တွေရဲ့အရေးပါအရာရောက်တဲ့အရာကိုအစိုးရကလိလိရွှေ့နေတယ်လားဆိုတော့ပေါ့နော်မိကွန်းထုတ်ကြဖြစ်နေပေါ့နော်ကမ္ဘာသတင်းစာလွတ်လပ်ခွင့်နေမှာပေါ့နော်ကျမတို့မြန်မာနိုင်ငံထဲမှာရှိတဲ့အလွန်အမတန်တော်တဲ့သတင်းထောက်တော်များများကအရင်တော့ကတရားစွဲဆိုခံရတဲ့သူတွေရှိတယ်အခုထောင်ထဲမှာသူတို့ရဲ့ထောင်ဒဏ်တွေကိုကြားခံနေရတဲ့သူတွေရှိတယ်အဲ့တော့ကျမတို့သတင်းစာလွတ်လပ်ခွင့်နေ့မှာကတော့ဒီသတင်းထောက်တွေထောင်ထဲမှာမဟုတ်ဘဲနဲ့အပြင်မှာရှိနေပြီးတော့မှသူတို့လှုပ်တင်လှုပ်ထိုက်တဲ့သတင်းစာပညာရေးနဲ့ပတ်သက်တဲ့အလုပ်တွေကိုပဲလှုပ်ချင်တာမျိုးတော့ကျမတို့မြင်ချင်တာပေါ့နော်သတင်းထောက်တယောက်အနေနဲ့ဟုတ
်တော်လာလာတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုမနက်ဖြန်စနေနေ့မနက်ဖြန်မှလည်းပြန်ပြီးနားဆင်နိုင်ပါတယ်။ကုသတာဆောင်လေအမေရိကန်တခွင်ကိုနားဆင်ရပါမယ်ရှင်။တုံးမရတော့အောင်ဆုပ်ပြဲနေတဲ့ငွေဆက်ကူတွေကိုအမေရိကန်အစိုးရကပြန်လဲပေးတာအနောက်ဗာဂျီးနီးယားပြည်နယ်ကထူးထူးဆန်းဆန်းဟင်းလျာကျွေးမွေးပွဲနဲ့ဝါရှင်တန်ဒီစီကတုံးရီကိုပြန်ပြီးတော့တန်ဆင်ပေးတဲ့ဆက်ယုံအကြောင်းတွေကိုကိုအောင်ကတင်ဆက်ပေးထားပါတယ်ရှင်။
ဖုန်းများတော့လောက်အောင်စုပြဲနေတာဓမ္မမဟုတ်သာသီဖြစ်နေတဲ့ငွေဆက်ကူတွေကိုအမေရိကန်ဒေါ်လာငွေကြီးရိုက်နှိပ်တဲ့ဌာနမှာတရားဝင်ပြန်လဲလှယ်လို့ရပါတယ်။အဲဒီငွေဆက်ကူတရွက်ရဲ့50ရာခိုင်နှုန်းလောက်ကိုစီးပြတ်နိုင်နေဆိုရင်တော့ပြန်လဲပေးတာပါ။တာဝန်ယူမှုတာဝန်ခံမှုအပြင်နဲ့ထုတ်ဝေထားတဲ့ငွေကြီးကိုဘယ်အခြေအနေပဲရောက်နေပါစေအမေရိကန်အစိုးရကပြန်လဲပေးပါတယ်။ငွေကြီးရိုက်နှိပ်ထုတ်ဝေရေးဘီရိုပြောခွင့်ရ Eric Walsh က
Any money that's been somehow damaged to the
explosion ငွေဆက်ကူမျိုးလဲဆိုတာမသိရတဲ့အခြေအနေရောက်နေပါသေး။ဒီနေရာမှာတော့ American ပတ်စံဆိုရင်ပြန်လဲပေးပါတယ်
။တစားစီစုပ်ပြဲနေတဲ့ပတ်စံတွေကိုပုံမှန်တိုင်းပြန်အောင်ပြန်ဆက်ယူသလိုတပိုင်းတစားမီးလောင်ထားတာရေဆိုးစုပ်ပြဲနေတာကိုလည်းအစာထိုးလဲလဲပေးပါတယ်။ American စီးပွားရေးအကြီးအကျယ်ကျဆင်းတဲ့အခြေအနေတုန်းကဆိုရင်လူတစ်ယောက်ဟာဗန်မာထားတဲ့သူ့ရဲ့ငွေတွေကဒေါ်လာ2,000ကိုထုတ်ပြီးတော့အိမ်မှာသိမ်းပါတယ်။အဲ့နောက်ကံမကောင်းစွာယေရှုဆုပ်ပြဲသွားပြီမင်းလေပြန်လဲပေးခဲ့ရပါတယ် wash က
The money stored in a bag, but water
အဲ့လူကပတ်စံကိုအိတ်ထဲမှာထည့်သိမ်းထားပြီးဂိုရောင်ထဲမှာထားထားပါတယ်နောက်ပြန်ကြည့်တဲ့အခါကျအိတ်ထဲရေဝင်ပြီးပတ်စံတွေကပ်ကုန်ပါတယ
်တခါတလေမှလည်းတိရစ္ဆာန်တွေကြောင့်ပျက်စီးကုန်ပါတယ်
Sometimes it's just if you leave $20 on the
တခါဆိုရင်စပွဲဝတ်တင်တဲ့ဒေါ်လာ2000ကိုခွေးကကိုက်ဖြဲလိုက်ပါတယ်စားလိုက်တဲ့အခါမျိုးလည်းရှိပါတယ်အဲ့လိုဆိုရင်တော့ပိုင်ရှင်ကိုရဲနဲ့နဲ့ဆောင်ခိုင်းပြီးခွေးဝမ်းသွားတဲ့အခါမှာပါလာတဲ့ပတ်စံတွေကိုရေးဆေးပြီးလာလဲပါလို့ပြောလိုက်ပါတယ်
။ 9/11 တိုက်ခိုက်မှု Katrina Hurricane မုန်တိုင်း California တောင်မီးကြောင့်ပျက်စီးခဲ့တဲ့ပတ်စံတွေကိုလည်းပြန်လဲပေးခဲ့ရပူပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်တုန်းကတော့ထူးထူးဆန်းဆန်းအဖြစ်အပျက်တစ်ခုရှိခဲ့တယ်လို့ဆိုရတယ်
။ Back in the early 80s there was a farmer that
1980ခုနှစ်စောပိုင်းတုန်းကလယ်သမားတယောက်ဟာသူ့လယ်ထဲမှာပတ်စံအိတ်ပျောက်သွားပါတယ်။အဲနောက်သူ့နွားကအဲ့ဒီပတ်စံအိတ်ကိုစားလိုက်တာလို့သူသိသွားပါတယ်။အဲ့ဒီအခြေအနေမျိုးဆိုရင်တော့ပိုပြီးစုပ်ပြဲမသွားအောင်ပတ်စံအိတ်လိုက်လှမ်းပို့ပါလို့ကျွန်တော်တို့ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီလယ်သမားကနွားအစာအိတ်လိုက်ကိုပို့လိုက်တော့ဒီရောက်ဝင်တန်းတွေလည်းပိုအလုပ်တွေရှုပ်ကုန်တာပေါ့လေ
။တစ်နှစ်ကိုအကျိန်2,400လောက်ပတ်စံလဲပေးဖို့ရှောက်ထားမှုတွေရှိခဲ့ပြီးငွေပမာဏအားဖြင့်ဒေါ်လာတန်40လောက်ရှိတယ်လို့လည်းဆိုပါတယ်။ဒါလိုသုံးမရတော့တဲ့ပတ်စံတွေကိုစားလိုက်ကနေပေးပို့နိုင်တယ်လို့လူကိုယ်တိုင်လည်းလာရောက်လဲလှယ်လို့ရပါတယ်။ဒါပေမဲ့လည်းလာရောက်လဲလှယ်တဲ့အခါမှာအဲ့ဒီငွေဆက်ကူရဲ့50%ရာခိုင်နှုန်းကိုအတည်ပြုစည်းစက်နိုင်မှသာအသစ်ပြန်ပေးတာပါ။ဒါအပြင်အသုံးပြုလို့မကောင်းတော့တဲ့ဟောင်းနှင်းတဲ့ငွေတွေကိုလည်းအသစ်နဲ့ပြန်အစားထိုးလဲလှယ်ပေးပါရခင်ဗျာ။အမေရိကန်ပြည်သူမှာအခုလိုတာယာတဲ့နေရာဒီကာလကိုရောက်ပြီဆိုရင်ပဲပွဲတော်တွေ၊ဂီတာပွဲတွေ၊ပြိုင်ပွဲတွေကျင်းပကြပါရယ်။ West Virginia ပြည်နယ်ကမြို့လေးတစ်မြို့မှာတော့ထူးထူးဆန်းဆန်းအစားအစာချစ်ပြုတ်ကျွေးမှုတွေပွဲတော်ကျင်းပလေးရှိပါရယ်။ဝက်ဝွန်၊တမင်၊လိပ်၊မိချောင်းနဲ့တချို့အကောင်ငယ်လေးတွေကိုချစ်ပြုတ်ကျွေးမှုတွေပါ။အထူးသဖြင့်တော့အဝေးပြေးကားလမ်းတွေပေါ်မှာအဖြစ်ပြင်းကားနှင်းခံရလို့တည်သွားတဲ့တိရစ္ဆာန်အကောင်ငယ်လေးတွေကိုချစ်ပြုတ်ကြတာပါ။
ဝေးပြီးထောင်လောက်သာနေထိုင်တဲ့ဝက်ဗာဂျီးနီးယားပြည်နယ်ကမာလင်တန်မြို့ကလေးမှာအဝေးပြေးလက်မှတ်တွေပေါ်ရင်တိုက်ခံပြီးတော့တည်ဆုံသွားတယ်။တလေးဆန်ကောင်ငယ်လေးတွေကိုချက်ပြုတ်တဲ့ပွဲကျင်းပလာတာအနှစ်အစိတ်ကျော်ပါပြီ။အချက်ပြုတ်ဝါသနာပါသူတွေအသားစားရာကိုကြိုက်တဲ့သူတွေအတွက်တော့အခုလိုအလွယ်တကူဝယ်မရနိုင်တဲ့တောကောင်မျိုးစုံကိုချက်ပြုတ်စားတော့ဖို့ဒီမျိုးလေးမှာလာစုကြပါတယ်။စ ဖွဲ့နာမည်က you hit them we split them ပါကင်ဖို့တစို့ထိုးတာပေါ့လေယာသမားတွေရဲ့မိချောင်းဟင်းလက်ဟင်းကျိုးစုပြုတ်အဆုံးပါပဲ
ဘွဲတော်ကိုလာရောက်လက်ပတ်တဲ့ Sunny Walker က
we come every year it's just a
ဒီဘွဲကိုနှစ်တိုင်းလာပါတယ်ကိုမစားဘူးတာတွေကိုစားလို့ရနိုင်နေမှာပါမိချောင်းတို့ဘွဲဝင်သားတို့ဆိုတာအမြင်မစားရဘူးလေ
အခုလိုတည်ဆုံးတဲ့တလိမ့်ဆန်တွေကိုချက်ပြုတ်ရမှာလူကိုဘေးအန္တရာယ်မဖြစ်အောင်သတိထားချက်ပြုတ်ဖို့လဲတာဝန်ရှိသူတွေကစော်ဩထားပါတယ်ခရိုင်ကြီးအကဲဘေးဂျော်ဒန်က
unless it's taken away like immediately with
ဒီတလိမ့်ဆန်တွေကတည်ဆုံးပြီးမိနစ်ပိုင်းတွင်းမှာပဲအစိတ်သိမ့်နိုင်ပါတယ်ဒါကြောင့်သမင်းကိုမိတဲ့အခါမှာချက်ချင်းဖုတ်ထစ်ပြီးတက်တက်ရှင်းရှင်းထားပါတယ်အဲ့လိုပါပဲလမ်းပေါ်မှာရင်တိုက်လို့တည်ပြီး5မိနစ်ကြာရင်အဲ့ဒါတွေကစားလို့ရကျင်တာရတော့မှာပါ
တိုင်းမယ်လေတချို့ကတော့အခုလိုတည်ဆုံးတဲ့တိရိစ္ဆာန်တွေကိုစားရင်ဘာအန္တရာယ်မှမရှိကြဘူးလို့ဆိုကြပါတယ်။လမ်းပေါ်မှာတည်နေပြီးတော့မစားရင်ဒါဟာဖြုန်းတီးရာရောက်တယ်ဆိုပြီးတော့ထောက်ပြကြတာပါ။လမ်းပေါ်မှာရင်တိုက်ခံပြီးတော့တည်နေတဲ့တိရိစ္ဆာန်တွေကိုကောက်ယူပြီးစားသုံးခွင့်အမေရိကန်ပြည်အောင်စုတွေကပြည်နယ်ထောက်ဝက်လောက်မှာခွင့်ပြုထားတာပါ။အစားအသောက်ချက်ပြုတ်သူတူဖြစ်တဲ့အန်ဂျလာလက်စတာက
We're in West Virginia. Unfortunately, we can't control the
West Virginia ကတောတောင်ထူထပ်တော့လမ်းပေါ်ဖြစ်သွားတဲ့တိရိစ္ဆာန်တွေကိုမတိုက်မိအောင်ရှောင်မှုဆိုတာအမြဲမလွယ်ပါဘူး။ဒါကြောင့်သေတဲ့အတူတူတော့အလဟတ်တမဖြစ်အောင်ချက်စားလိုက်တာပါ
။မြို့နယ်လမ်းမကြီးကိုပိတ်ပြီးတော့အခုလိုပွဲချင်းပတာပါ။လာလေတဲ့ area အစားအသောက်ကြီးစံချီအောင်တာမကဒေသခံတွေရဲ့လက်မှုပစ္စည်းတွေလည်းဝယ်ယူနိုင်ပါတယ်။ဒီပွဲကိုလာရောက်သူမာလင်တန်မြို့ကန်တဦးဖြစ်သူက
The Autumn Harvest Festival is one of those
တောင်းရည်မှာလေလက်မှုဖြစ်စီရေနုပညာဖြစ်စီရေစူပေါင်းရောင်းချတဲ့ပွဲကျင်းပါတယ်ချင်းကာလိုက်ကျင်းပါတဲ့ပွဲတွေအတွက်ရန်ပုံငွေရအောင်လို့ပ
ါလူသူရောက်ပေါက်နေလာတဲ့ဒီဒေသတွေမှာအခုလိုရင်ကျေးမှုအစဉ်လာကိုဆက်ပြီးတော့ထိန်းသိမ်းသွားဖို့လဲသူတို့ကဆန္ဒပြင်းပြနေကြပါတယ်ခင်ဗျာရေးအင်းမြစ်သဘာဝတည်ရန်ဇာတာတွေကိုမဆုံးရှုံးရစေဖို့လုပ်ငန်းခွင်ဒါမှမဟုတ်နေရင်တွေကနေအသုံးပြုပြီးသားရေတွေကိုပြန်လည်အသုံးပြုနိုင်အောင်အစစ်မြစ်နည်းပညာတွေတုံ့ပြန်ဆောင်ရွက်လာကြပါတယ်အသုံးပြုပြီးသားရေတွေကိုအမြင့်အကျေးတွေစွန့်ပစ်ပစ္စည်းတွေကနေခွဲခြားပေးယူတာမကပဲမမြင်ရတဲ့အမြင့်အကျေးတက်တွေကနေအနီးဝန်းကျင်ကသဘာဝရေတွေကိုလည်းအစိတ်မဖြစ်ရလေအောင်ဝါရှင်တန် DC ကရေစိုးရေညစ်ပြန်လည်တန့်စင်ရေးဆက်ယုံမှာဘလို့ပြန်လည်တန့်စင်ပေးနေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါဝါရှင်တန် DC ကရေပြန်လည်တန့်စင်တဲ့ဆက်ယုံဟာအစစ်မြစ်နည်းပညာတုံဆက်ယုံကြီးတည်ုံဖြစ်ပါတယ်။ရေတန့်စင်ရေးလုပ်ငန်းအင်ဂျင်နီယာခရစ်ပီယော့ကရေဘလောက်များများတန့်စင်ပေးရလဲဆိုတဲ့အကြောင်းအခုလိုရှင်းပြပါရစေ
။ We treat flow that comes in from
လူပေါင်းနှစ်တန်းလောက်တုံဆွဲခဲ့တဲ့ရေတွေကိုဒီမှာပြန်ပြီးတော့တန့်စင်ပေးနေရပါတယ
်။မြေဧက150ပေါ်မှာတိဆောက်ထားတဲ့ဝါရှင်တန် DC အနောက်တောင်ပိုင်းကရေပြန်လည်တန့်စင်ဆက်ယုံမှာရေစိုးရင်ညစ်တွေထဲကနေဇီဝအညစ်အကြေးတွေကိုနောက်ဆုံးပေါ်နည်းပညာတွေတုံးပြီးတော့ဖယ်ရှားပါရစေ။ပထမအဦးဆုံးအစ်စ်မှာတော့ရေထဲကအမိုက်ထရိုက်တွေကိုဖေရှားရပါတယ်လို့ပြီးတော့ကပြောရတယ
် And it's really trash it's the one thing at the plant
ကဲအမိုက်တွေပါပဲဒီကမ္ဘာမြေမှာဓာတ်တွေကိုဘလို့မှအသုံးချလို့မရတော့ပါဘူ
း Washington DC ကဒီရေပြန်လည်တန့်စင်တဲ့ဆက်ယုံအတွက်လိုအပ်တဲ့ဓာတ်အားပမာဏ25မီဂါဝက်ရဲ့သုံးပုံတစ်ပုံကိုအဲ့ဒီတန်းငွေတွေနဲ့ပြန်ပြီးတော့ထုတ်လုပ်ပါတယ်ဒါ့အပြင်ရေတန့်စင်ဆက်ယုံကနေစစ်ယူရရှိတဲ့အနေနဲ့တွေကိုမြေဩဇာအဖြစ်လည်းပြန်သုံးချနိုင်တယ်လို့ပြီးတော့ကဆိုရတယ
် What once was a waste product is now a viable resource
မတ်တီးဖြစ်ခဲ့တာတွေဟာအခုတော့တန်ဖိုးရှိနေပါပြီဒါတွေကိုအိမ်မှာရှိတဲ့ဥယျာဉ်တွေကပန်းမင်တွေအတွက်မြေဩဇာအဖြစ်သုံးပါတယ်ခရမ်းကျင်သီးတခွားသီးပင်တွေအတွက်လည်းသုံးပြီးတော့အဲ့ဒီအသီးနှံတွေကိုကျွန်တော်စားပါတယ်မိသားစုကိုလည်းကျွေးပါတယ်ဘာမှအနေရမရှိပါဘူး
အမေရိကန်ပြည်အစုပါမကြာခဏဆိုသလိုမုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်နေပြီးတန့်စင်နေရတဲ့ရေပမာဏတိုးလာပေမဲ့ဒေတာရင်းကဂေဟာစနစ်ကိုထိန်းသိမ်းမှုအတွက်တော့ဒီဆက်ယုံအနေနဲ့အစွမ်းအားအပြည့်နဲ့ဆောင်ရွက်နိုင်တယ်လို့ဆိုပါတယ်ခင်ဗျာ
အောင်ရတုဒ္ဒဆောင်လေအမေရိကန်တခွေကိုနားဆင်ကြရပြီးတဲ့နောက်အခုဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မြန်မာနိုင်ငံမှာလူပေါင်း300,000ကျော်တေဆုံးခဲ့ရတဲ့
Nagis Phonain Dan ကို လွန်ခဲ့တဲ့ 17 နှစ် 2008 ခု မေလ 2 ရက်နေ့မှာ ခံခဲ့ရတာ ဖြစ်ပြီး ဒီနှစ် မေလ 2 ရက်နေ့မှာတော့ အိန္ဒိယ နိုင်ငံက အရှိတ် ကမ်းရိုးတန်းကို ပြန်အဆင့် 4 ရှိတဲ့ ဖန်နီ မုံတိုင်းက ဥတီလာနေတာနဲ့ ကြုံနေရပါတယ် လူအများအပြား သိဆုံးရလေရှိတဲ့ မုံတိုင်းတန်း ခံရလေရှိတဲ့ အိန္ဒိယမှာ ဘာတွေ ကြိုတင်ပြင်ဆင်နေလဲ ဆိုတာကို ကြည့်ရအောင်နော် India သမုဒ္ဒရာတွေက cyclone ရာသီဟာ Atlantic သမုဒ္ဒရာတွေက hurricane မုန်တိုင်းရာသီလို ဘယ်ချိန်မှာစပြီး ဘယ်ချိန်မှာဆုံးမယ် ဆိုတာ သိချာချာတတ်မှတ်တာမရှိပါဘူး ဒါပေမဲ့ April လကုန်ကနေ June လအစောပိုင်းကာလနဲ့ October ကနေ November ကာလ ဒီကာလနှစ်ခုမှာ အဓိက တိုက်ခတ်လေးရှိတာပါ အခုဝင်နေတဲ့ မုန်တိုင်း Fani ကတော့ 2019 မုန်တိုင်းရာသီမှာ ပထမဆုံးရောက်လာတာဖြစ်ပါတယ် Fani ဆိုတာက Bangladesh ဘောဟာရာ ဖြစ်ပြီး မွေပြင်းလို့ အဓိပ္ပာယ်ရပါတယ် ဒီမုန်တိုင်းဟာ အိန္ဒိယ အရှေ့ပိုင်း Odisha ပြည်နယ်စီကို တဖြည်းဖြည်း ဥတီသွားနေတာဖြစ်ပြီး သူဖြတ်သန်းသွားမဲ့ လမ်းကြောင်းတစ်လျှောက်မှာ နေထိုင်သူပေါင်းက တန်း 100 ကျော်ရှိပါတယ် မေလ 2 ရက်မနေ့ အစောပိုင်းမှာ မုန်တိုင်းဟာ Bangla ပင်လယ်အော်ထဲမှာ တနအိမိုင်း 155 မိုင်လုံး တိုက်ခတ်နေပြီး တခါတလေ တနအိကို မိုင် 190 လောက်ထိ ပြင်းရရှိနေပါတယ် မုန်တိုင်း ဖန်နီဟာ မမျှော်လင့်ဘဲ ရပ်ပိုင်းတွင်တည်တည်သာသာ အားပြင်းလာတဲ့အတွက် အိန္ဒိယ အာဏာပိုင်တွေဟာ အထူးပြင်းထန်တဲ့ cyclone မုန်တိုင်းဖြစ်တဲ့ ချက်ချင်း ပြောင်းလဲတက်မှတ်လိုက်ပြီး အရှိတ်ကံရံ ဒေတာ တလွှာ မြေနဲ့နေရာတွေမှာ နေထိုင်သူ တိတက်တမ 2,000 ကျော်ကို ဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တာပါ အိန္ဒိယ အရှိတ်ပိုင်းက ပြည်내 တစ်ခုဖြစ်တဲ့ Andhra Pradesh ပြည်내ကဒေသခံလွှတ်တော်မှ Vandalam အရှုတ်က
Now we are first trying to evacuate the pregnant women and the lactating mothers and particularly the old people and people in thatched houses because they are more prone to danger. So we are just trying to lessen the human casualties
so that we can get the people who have been killed. We have been able to get the people who have been killed. We have been able to get the people who have been killed. We have been able to get the people who have been killed. We have been able to get the people
အဲ့ဒီမှာသူတို့လိုအပ်တာတွေအကုန်စီစဉ်ပေးနိုင်မှုလုပ်နေပါတယ်။အင်ဒရာပရဒက်ရှ်ပြည်နယ်ကတာဝန်ရှိသူတွေအခုလိုလှုပ်ဆောင်နေတဲ့အပြင်မုန်တိုင်းကြောက်ရောက်လာရင်ကယ်ဆယ်ကူညီရေးအတွက်သက်ဆိုင်ရာဌာနအားလုံးကိုတက်လှမ်ထားတယ်လို့ပြည်နယ်သဘာဝဘေးဒဏ်ရောဘာရေးဆိုင်ရာအတွင်းမှဘီရာပရာဆတ်ကပြောပါတယ်။
We are preparing for the cyclone. Rescue teams we are getting it ready. SDRF fire services. Then we are also getting
cyclone mountain ကျွန်တော်တို့ ပြင်ဆင်နေကြပါတယ်။ ကယ်ဆယ်ရေးအဖွဲ့တွေကိုအသစ်လုပ်ထားသလို မိသားသမားတွေ ကန်ဆောင်တပ်တွေ ရေတပ်နဲ့စစ်တပ်ပါမကျန် အားလုံးကိုတက်လှမ်ထားပါတယ်။
အိန္ဒိယ အရှေ့ပိုင်းက နောက်ပြည်နယ် တစ်ခုဖြစ်တဲ့ Odisha ပြည်နယ်နဲ့ အနောက် Bengala ပြည်နယ်တွေမှာ မိုးသီးထန်ပြီး ပင်လယ်ရေပြင် အခြေအနေ အန္တရာယ်ကြီးတဲ့အတွက် အနည်းရောအမြင့်ဆုံးအဆင့်သတိပေးချက်တွေ ထုတ်ပြန်ထားသလို အိန္ဒိယ အရှေ့ပိုင်းက စိတ်ကမ်းတွေမှာ ရှိတဲ့ လေတွေဖယ်ရှားဖို့လည်း မိန့်ထုတ်ထားပါတယ်။ ဒါအပြင် ဒေသရင်း လေကြောင်းခီးစဉ်တချို့ကိုလည်း အိန္ဒိယ လေကြောင်းဆိုင်ရာ ဝန်ကြီးဌာနက ဖျက်သိမ်းထားတာပါ။ မုန်တိုင်းက Bengla ပင်လယ်အော်ထဲမှာ တိုက်ခတ်နေပြီး Hindu ရဲ့ဘာသာရေးအထွတ်မြတ်ထားရာ Jagannath ဘုရားကျောင်းနဲ့ UNESCO ရဲ့ကမ္ဘာရှင်းအောင်မွေနဲ့အစင်းဝင်း 73 ရာစုက Konarak ဘုရားကျောင်းနဲ့ရှိတဲ့ Puri ကမ်းရိုးတန်းမြို့နဲ့ မိုင် 300 နီးပါးအကွာကိုရောက်နေတာမို့ အဲ့ဒီနေရာမှာရောက်နေတဲ့ ဘုရားဘူးနဲ့ခီးသွားတွေကို အစိုးရက ဘေးလွတ်ရာ ပို့ပေးနေပါတယ်။ မုန်တိုင်း အန္တရာယ်အတွက်ကြိုးတင်ပြင်ဆင်တဲ့ နေရာမှာ အိန္ဒိယ အစိုးရက ကယ်ဆယ်ရေးစခန်းအများအပြားကိုပါတိစောက်ခဲ့တာပါ။ Odisha ပြည်နယ်က ကယ်ဆယ်ကူညီ ကော်မရှင်နာ မင်းကြီး Vishnu Pura Sethi က မုန်တိုင်းတန်တက်လာရင် ဘေးလွတ်ရာရွှေ့ပြောင်းဖို့လှုပ်ဆောင်တဲ့ အဆင့်အားလုံးကို အပြင်းထန်ဆုံးကြိုးစားဆောင်ရွက်နေတယ်လို့ပြောပါတယ်။
We issued alerts to the collectors and we have been preparing plans for the last 2 days and we will ensure that all the people who are vulnerable
ဟုတ်ပြီအတင်းစွာတဲ့ပတ်နာကိုဒီပေးချက်တွေပို့ထားပါတယ်ကယ်ဆယ်ကူညီရေးအစီအစဉ်တွေကိုအရင်ရက်ပြေကြတဲ့ကပြင်ဆင်ခဲ့တာပါခိခိုက်လွယ်သူတွေကိုခွဲထုတ်ပြီးသူတို့အားလုံးကိုစောင့်ရှောက်ပေးမဲ့ဆိုက်ကလုန်းစင်တာစီပို့ဖို့စီစဉ်ထားပါတယ်အားလုံးစုရဲ့အတိုင်းပါပဲကျွန်တော်တို့အော်ဒီရှာပြည်နယ်ထဲမှာဆိုက်ကလုန်းမိုင်းတိုက်ခတ်ရင်နားခိုးဖို့အခြေခံအဆောက်အဦတွေအများကြီးစောင့်
်ဩဒီဆာပြည်နယ်မှာ1999ကဝင်ရောက်ခဲ့တဲ့မုံတိုင်းကြောင့်တည်ဆောင်းရသူ1000ကျော်ရှိခဲ့တာပါနောက်၄နှစ်ကြာမှာတော့ပြင်းထန်တဲ့ဆိုက်ကလုန်းဖလင်ဝင်ရောက်ခဲ့ပြီးမြေအသေးပြောက်နှုံးကျဆင်းခဲ့တာတွေ့ရပါတယ်အဓိကကတော့မိုးလေဝသခန့်မှန်းချက်တွေပိုတိကျလာပြီးမုံတိုင်းမကျခင်မှာပဲလူပေါင်း 1.3 သန်းကိုဘေးလွတ်ရာပြောင်းရွှေ့ပေးနိုင်ခဲ့တဲ့အတွက် တည်ဆုံးသူကအနေကျင်တာရှိပြီးထောင်နဲ့ချီပြီးတည်ဆုံးတဲ့ဘေးကကင်းဝေးကြရတာပါမြန်မာနိုင်ငံမှာနာဂက်စ်မုန်တိုင်းတန်ခံရတာ17နှစ်ရှိပါပြီလူပေါင်း3000ကျော်တည်ဆုံးခဲ့ပြီးဒဏ်ရာရသူ2000ကျော်တလို့အိမ်ရန်ပျက်စီးမှု9000ခွဲလောက်နဲ့အိမ်မွေးတရိတ်ဆန်ကျွမ်းသောတည်ဆုံးမှုက3000ခွဲလောက်ရှိပါတယ်ပျက်စီးမှုပမာဏကနိုင်ငံပိုင်းနဲ့ပုဂ္ဂလိကနှစ်ခုပေါင်းအတွက်တန်ပေါင်းတန်းလောက်ရှိပြီးမြန်မာသမိုင်းမှာပျက်စီးမှုအကြီးမားဆုံးပါဒီလိုမုံတိုင်းအရင်နှစ်ဖက်ကြရောက်လာမယ်ဆိုရင်အေရီမျိုးဝကျုံမဒေတာဟာအခုထိအဆင့်တက်မဖြစ်သေးတာလည်းတွေ့နေရပါတယ်။တဘာဝအရာမျိုးဝကျုံဘဒေတာဟာမြင်းနှိမ်ဒေတာဖြစ်နေတာမြစ်လက်တက်များတာနဲ့ပင်လယ်ရေအတက်ကြများပြီးရေတိမ်တာကြောင့်ပင်ကုန်းကအကာအကွယ်မှုအားနည်းနေတယ်လို့အခုထိလည်းလမ်းပန်းဆက်သွေးမကောင်းသေးတာနဲ့အန္တရာယ်ကျနိုင်ခြေပြအမြေပုံကောင်းကောင်းလည်းမရှိသေးပါဘူး။ဒါအပြင်တဘာဝအကာအကွယ်ဖြစ်တဲ့ဒီရောတွေပြုံးနေတာပါ။လမှုပင်လို့ဒီရောပင်တွေကိုစီမံချက်ချဆက်ရမှာဖြစ်တယ်လို့ဒီရောတွေမခုတ်ရဘူးဆိုတဲ့အသည့်တွေပြန်ပွားအောင်လည်းလုပ်ဖို့လိုပါလေ။အရေးကြီးဆုံးကအစုအယစနစ်ကျတဲ့စီမံခန့်ခွဲမှုတွေနဲ့အတူဒေသခံတွေအတွက်မုံတိုင်းအန်ဒီအသည့်ပညာပေးမှုတွေလိုနေတဲ့အတွက်နာဂစ်မုံတိုင်းထံကိုကောင်းကောင်းကြီးခံခဲ့ရတဲ့အေရဝီမျိုးပေါ်ကျွန်းပေါ်ဒေသဟာစိတ်မချရသေးဘူးဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပ
ါ။တော်ခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုမနေ့ကစနေနေ့မနေ့ခင်မှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။သောတာရှင်များရှင်တပ်ပြော်ဘက်ကစစ်တိုင်း၅ခုမှတစ်ဖက်သက်ပြစ်ခတ်ရက်စဲထားတာကိုနောက်ထပ်၂လသက်တမ်းတိုးဖို့ကြေညာလိုက်ပါတယ်။လေးလကြာပြစ်ခတ်ရက်စဲထားချိန်မှာငင်းချရဲ့အတွက်ဆွေးနွေးမှုတွေရှိခဲ့တယ်လို့နောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်သက်တမ်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလည်းကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့လေးလကြာပြစ်ရက်ချိန်မှာငင်းချရဲ့လုပ်ငန်းစဉ်တွေဘလောက်ထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်၂လတာသက်တမ်းကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VO ရဲ့စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 လေးကိုခေါ်ဆိုပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့နိုင်ကြပါလိမ့်ရှင်။အခု VOA ရဲ့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်။အိန္ဒိယနိုင်ငံရှေ့ဘက်ကာယိုရန်ဒေသအော်ရတပြည်နယ်ကိုဒီကနေ့မနက်ပိုင်းကဝင်ရောက်တိုက်ခတ်တဲ့အေအာပြင်းဖန်နီဆိုက်ကလုန်းမုန်တိုင်းကြောင့်ပူရီမျိုးနဲ့တခြားအရှေ့ခြမ်းပြည်နယ်တွေမှာတော်တော်များများထိခိုက်ပျက်စီးသွားခဲ့ပါတယ်။လေတိုက်နှုန်းတနအီကိုမိုင်120ကျော်နှုန်းနဲ့ပူရီမျိုးကိုဝင်တိုက်ခဲ့တဲ့မုန်တိုင်းကြောင့်အစာဦးခေါမိုးတွေလန်ထွက်သစ်ပင်တွေလဲကျခဲ့ပါတယ်။အော်ရတပြည်နယ်မှာလဲကျတဲ့သစ်ပင်ပီလို2ယောက်သေဆုံးသွားတယ်လို့ရဲတပ်ဖွဲ့ပြောကြားသူကပြောပါတယ်။အခုနှစ်ပိုင်းတွေအတွင်းအိန္ဒိယမှာတိုက်ခတ်တဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်တဲ့ Fani Cyclone ဟာအနောက်ဘင်္ဂလားပင်ပြည်နယ်ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရွှေ့လျှောသွားနေတာနဲ့အတူတစ်ဖြည်းဖြည်းအချိန်လျှော့သွားတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်ဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်မှာသတင်းလွတ်လပ်မှုတိုးတက်စေရေးအခမ်းအနားတွေကိုကမ္ဘာတဝန်ကျင်းပနေကြပါတယ်။အမုန်းစကားနဲ့အတုအယောင်သတင်းပြဿနာတွေကိုအခုနှစ်မှာအထူးကမိမောင်းထိုးတင်ပြကြပါတယ်။ဒီမိုကရေစီစနစ်ခိုင်မာတိုးတက်စေဖို့အတွက်သတင်းလွတ်လပ်ခွင့်ဟာအရေးကြီးတယ်ဆိုတာကိုလည်းသတင်းသမားတွေကထောက်ပြနေကြပါတယ်။ကုလသမဂ္ဂယူနက်စကိုကကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ညီလာခံကိုတော့အီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့တော်မှာဒီကနေ့ကျင်းပပါတယ်။UNESCO ကပေးတဲ့ဒီနှစ်အတွက်ဂီလာမိုကန်တို့သတင်းလွတ်လပ်ခွင့်ဆုကိုမြန်မာနိုင်ငံမှာထောင်ချနေတဲ့ Writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကရရှိခဲ့တာမှာဒီအဒစ်စပါပါမှာကျင်းပတဲ့ဆုပေးပွဲအခမ်းအနားမှာဆုလက်ခံကိုစားယူခဲ့တဲ့ကိုဝါလုံးရဲ့ညီကိုသူရအောင်ကကိုဝါလုံးတို့ဟာမြန်မာနိုင်ငံရဲ့အပြောင်းလဲအပေါ်စိတ်ဓာတ်တက်ကြွစွာနဲ့သတင်းတော့အလုံးလုံးရင်ထောင်ချဆင်ဖမ်းဆီးထောင်ချခံရတဲ့သူတွေဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်ရှင်
သားကြနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါဒီညစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Thomas Blundack ဖြစ်ပါလိမ့်ရှင်မနေ့ကစနေနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကို line to meter 24 40 51ဒုတိယနိုင်ဝက်မှာ line လက် meter 190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်ဝေရေသောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမခွန်မျိုးပါ
This program has come to you from the Voice of America, Washington.